Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်2018ခုနှစ်ဇွန်လ22ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို Washington မြို့တော် VOE American တန်ကနေလိုင်းတိုမီတာ24/40/51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်ကျွန်တော်ကတော့ကျော်စင်သာပါခင်ဗျာမက္ကဆီကိုနေဇက်ကခိုးဝင်လာတဲ့မိသားစုကိုတကွဲတပြားစီထိမိန်ထားမဲ့ဆိုတဲ့မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကပြန်လည်ရုပ်သိမ်းလိုက်ပါပြီအမေရိကန်နှုတ်ထွက်သွားလို့လစ်လပ်သွားတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့ဝင်နေရာကိုတရုတ်နိုင်ငံဝင်ရောက်နေရာယူဖို့ရှိနေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ပြောပြမှာဖြစ်ပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေကြေညာပြီးနောက်ဆက်ရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်ပြည်ထောင်စုကိုမက္ကဆီကိုနယ်စပ်ကတရားမဝင်ရောက်ရှိလာကြသူတွေကမိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတပြားစီခွဲထားတဲ့ policy ကိုအဆုံးသတ်တော်မှာဖြစ်ပါတယ်
။ Thank you very much. We're signing an executive order.I consider to be a very important executive order. It's about keeping
သမရထရန့်ပြောသွားတာပါအပြေဆုံးကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ38ချိန်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာအစိုးရဘက်ကတုံ့ပြန်ဆွေးနွေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအကူအညီတွေတိုးမြှင့်ပေးဖို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ဦးကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်ဇန်တာနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုကိုမက္ကဆီကိုနယ်စပ်ဖြတ်ပြီးတရားမဝင်ဝင်ရောက်လာခဲ့တဲ့မိဘတွေနဲ့သူတို့ရဲ့ငယ်ရွယ်တဲ့သားသမီးတွေဖိကျခွဲထားမဲ့မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကဖျက်သိမ်းပေးလိုက်ပါပြီ။မစ္စတာထရမ့်ဘုရုနေ့ကလက်မှတ်ရေးထိုးလိုက်တဲ့အုပ်ချုပ်ရေးအမိန့် Executive Order ဟာသူ့ရဲ့ Second Law တာရာထူးသက်တမ်းကာလအတွင်းအထူးခြားဆုံးမူဝါဒပြင်ဆင်မှုတစ်ရပ်ဖြစ်တယ်လို့ယူဆနေကြပါတယ်။မိသားစုတွေကိုအတူတကွထားရှိသလိုခိုင်မာထိရောက်တဲ့နေကြာသတ်မှတ်မှုရှိအောင်လုပ်ရမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။မိသားစုတွေကိုခွဲခြားပစ်တာဟာလူမဆန်တဲ့လှုပ်ရက်ဆိုပြီး Republican ရော Democrat နှစ်ဖက်စလုံးကပြင်းပြင်းထန်ထန်ထိုးနှက်တိုက်ခိုက်မှုတွေရှိလာခဲ့ပြီးတဲ့နောက်သမ္မတကမူဝါဒကိုနောက်ဆုတ်သွားတာပါ။ဒီအုပ်ချုပ်ရေးအမိန့်ဟာသမ္မတလက်မှတ်ရေးထိုးပြီးချက်ချင်းအာဏာတီမှာဖြစ်ပေမဲ့လက်တွေ့အကောင့်ထဲပေါ်ဖို့အဆင့်တစ်ဆင့်တော့ရှိလိမ့်အောင်မယ်လို့ရှင်းနေရုံရုံတာဝန်ရှိသူတူကဆိုပါတယ်။သမ္မတ Trump ကသူအခုလိုအုပ်ချုပ်ရေးအမိန့်ထုတ်ပြန်လိုက်ပြီးမဲ့တရားမဝင်ခိုးဝင်မှုကိုလုံးဝသတိမခံဘူးဆိုတော့ Zero Tolerance Policy ရတော့ဆက်လက်ရှိနေအောင်မယ်လို့ဆိုပါတယ်
။တရုတ်နိုင်ငံနဲ့အမေရိကန်ရဲ့အဓိကမဟာမိတ်တွေပေါ်မှာကုန်သွယ်ရေးစစ်ပွဲအချိန်မြင့်လိုက်တဲ့အတွက် Trump အစိုးရအပေါ်မှာပါတီကြီးညက်စလုံးရဲ့မကျေနပ်မှုဝေဖန်မှုတွေကိုကုသရန်ဝန်ကြီးဝင်းဂျီဝီလ်ဗာရော့စ်ကအထက်လွှတ်တော်ရှေ့မှာကြံ့ညံခံရက်တီခုခံသွားခဲ့ပါတယ်ဒီကုံတွင်းစစ်ပွဲဟာနှစ်ပေါင်းများစွာအရှုံးနဲ့ရင်ဆိုင်လာရတာကိုပြန်လဲပြီးတက်မှတ်ဖို့အတွက်သမ္မတထရမ့်ကရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်တမနီကလည်းမော်တော်ကားတွေအထိအခွန်အသစ်စီးကြမဲ့ကိစ္စကုံတွင်းဝန်ကြီးကခုခံပြောကြားတာကိုအထက်လွှတ်တော်မတ်တွေကအပြင်းထန်ထိုးနှက်ဝေဖန်ခဲ့ကြတာပါဒီခွန်ရရအမျိုးသားလုံခြုံရေးအတွက်အထောက်ပံ့မဖြစ်စေဝန်မကအမေရိကန်ကုံထုတ်လုပ်သူတွေအတွက်အန္တရာယ်ဖြစ်စေတဲ့အမေရိကန်စီးပွားရေးကိုပျက်စီးစေတဲ့အမေရိကန်အထုံးသူတွေထိခိုက်စေတယ်အမေရိကန်ရဲ့ကာလာတာရှိမဟာမိတ်တွေနဲ့ဆက်ဆံရင်ပြပြစီတယ်လို့ကျန်းမာရေးကော်မတီဥက္ကဋ္ဌယူတပ်ပြည်နယ် Republican လွှတ်တော်အမတ် Orrin Hatch ကပြောပါတယ် Iowa Republican အမတ် Chuck Grassley ကလည်းဒါလွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်နဲ့ဆန့်ကျင်နေတယ်လို့ဝေဖန်ပါတယ်ကုန်သွယ်ဝန်ကြီး Ross ကတော့ American နိုင်ငံမှာတမင်ဈေးမြင့်တက်လာပြီးလုပ်ငန်းတချို့ထိခိုက်ရပေမဲ့ဒီအခွန်ကိစ္စကြောင့်တော့မဟုတ်ဘူးလို့ပြောကြခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမှာယမန်နေ့လင်းအားကြီးအချိန်တာလီဘန်တွေကတိုက်ခိုက်တဲ့အတွက်အစိုးရတပ်သား30သေဆုံးသွားပါတယ်။ဒါဟာမွတ်စလင်တို့ရဲ့အစ်ပွဲတော်ကာလပြည်လုံးကျွတ်အပြစ်ရစဲရေးအချိန်ကစပြီးအသေးပြောက်အများဆုံးတိုက်ခိုက်မှုဖြစ်ပါတယ်။အာဖဂန်နိုင်ငံဘက်ဒီစ်နဲ့ဘလာမူဂျာဟစ်ခရိုင်ကအစိုးရစစ်ကောင်စီကိုတာလီဘန်တောင်းကျမ်းသူတွေအပြင်းထန်ထိုးစစ်ဆင်ခဲ့တာဖြစ်ပြီးနှစ်ဖက်လုံးအကြမ်းရှုံးများတယ်လို့ဒေသခံရရှိကပြောကြပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့နေရာစီမောင်းနှင်လာတဲ့စစ်ရင်တန်းကိုတာလီဘန်တွေခြုံငိုတိုက်ခိုက်တဲ့အတွက်အစိုးရတပ်သား30သေဆုံးရတာဖြစ်တယ်လို့ဒေသအုပ်ချုပ်ရေးမှူးအဗ်ဒူလ်ခါဘီမာကာဇီကပြည်ရေးကိုပြောပါရယ်အပြစ်ခတ်ရစဲရေးကာလကိုအစိုးရကတစ်ဖက်သက်သက်တမ်းတိုးထားခဲ့ပေမဲ့တာလီဘန်တွေကတော့3ရက်အကြာတနင်္လာနေ့နေ့ကအဆုံးသတ်လိုက်တာပါဒါဟာ7နှစ်ကြာအာဖဂန်စစ်ပွဲအတွင်းပထမဦးဆုံးအကြိမ်ယာယီအပြစ်ခတ်ရစဲနိုင်ခဲ့တာလည်းဖြစ်ပါရယ
်ကုလသမဂ္ဂလူခွင့်ရေးကောင်စီကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့အတွက်လစ်လပ်သွားတဲ့နေရာမှာတရုတ်နိုင်ငံဝင်လာနိုင်ပြီးလူခွင့်ရေးကောင်စီရဲ့အရေးကြီးတဲ့လုပ်ငန်းအကြီးအကျယ်ထိခိုက်ဖွယ်ရာရှိနေပါတယ်။အစ္စရေးကိုဝေဖန်တာနဲ့လူခွင့်ရေးချုပ်ဖောက် တဲ့နိုင်ငံတချို့အဖွဲ့ဝင်ဖြစ်နေတယ်လို့အမေရိကန်ကဝေဖန်ခဲ့ပေမဲ့အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ဒီကောင်စီကကမ္ဘာပေါ်မှာလူခွင့်တိုးမြှင့်အကာအကွယ်ပေးရမှာအရေးကြီးပါတယ်။အထူးသဖြင့်ဆီးရီးယား၊မြောက်ကိုရီးယား၊အီရန်၊တိရီလင်္ကာနဲ့မြန်မာနိုင်ငံတွေမှာဖြစ်နေတဲ့ဆက်ရာဇဝတ်မှုတွေ၊လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကောင်းမွန်ခိုင်မာတဲ့အစိုးရခံစားရီကိုထုတ်ပြန်နှံခဲ့တယ်လို့အနောက်တန်းတန်တမန်ကြီးတူကနေပြောပါတယ်။ဒီကောင်စီဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေအခြေအနေနဲ့ဆီးရီးယားနိုင်ငံဂိုတာအရှေ့ပိုင်းအစိုးရတပ်တွေဝိုင်းထားတဲ့အခြေအနေတွေကိုလည်းအထူးအစီအွေပွဲကျင်းပပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီကောင်စီက6ပြည့်ကင်းမဟုတ်ပေမဲ့ထိရောက်မှုရှိတယ်လို့လည်းအဒီတန်တမန်ကပြောကြားခဲ့ပါတယ်
။ PA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိ92.32 kHz 9335 40 kHz 8683 48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ဝါရှင်တန်မြို့ရွာက VOA သတင်းများဆက်လက်ကြီးညာနေပါတယ်။ပုံဟံမင်းကြီး Francis ဟာကမ္ဘာတစ်လွှာသတင်းလွတ်လပ်ခွင့်ပူပေးဖို့မြစ်တာရခိုင်ရင်မြန်မာနိုင်ငံမှာအဖမ်းခံရတဲ့ Reuters သတင်းထောက်ဦးအကြောင်းလည်းရည်ညွှန်းပြောကြားသွားတယ်လို့ယဟန်မင်းကြီးကိုသီးခြားတွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့ Reuters သတင်းဌာနကရေးသားပါတယ်။ပုံဟံမင်းကြီးဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံခရီးစဉ်နဲ့တဆက်တည်းဘင်္ဂလားဒေ့ရှ်ကိုသွားပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါ။ရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့ဆိုမှာဘယ်ကိစ္စမှပဲဖြစ်ဖြစ်သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအကာအကွယ်ပေးဖို့လိုအပ်တယ်လို့ဗိုလ်ဟံမင်းကြီးကဆိုပါတယ်။အစိုးရတွေဟာသူတို့ဖုံးကွယ်ခြင်းနဲ့ကိစ္စတွေအတွက်မီဒီယာနဲ့သတင်းလွှတ်ခွင့်ကိုပိတ်ပင်တတ်ကြတယ်။ဒါကိုတွန်းလှန်လှုပ်ရှားရမယ်လို့လည်းဆိုပါတယ်။အခုခါမြန်မာနိုင်ငံမှာအစိုးရကရိုဟင်ဂျာလိုအစိမ့်မှမပြုတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအကြောင်းသတင်းလိုက်ရင်း Reuters သတင်းထုတ်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအမှုရင်ဆိုင်နေရတာဖြစ်ပါတယ်။သူတို့မှာအပြစ်မရှိဘူးဆိုရင်လည်းလွှတ်ပေးရမယ်။ရာဇဝမှုသူတို့ကျူးလွန်နေဆိုရင်လည်းသူတို့ကိုပြစ်ဒဏ်စီရင်ရမယ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုအစိုးရကဝင်မဆွဲရဘူးလို့လည်းပုံဟံမင်းကြီးကပြောပါတယ်ဒါအပြင်တချို့နိုင်ငံတွေကဒီမိုကရေစီလို့နာမည်ခံပြီးတော့သတင်းမီဒီယာအပေါ်ချုပ်ချယ်နေကြတယ်လို့လည်းပဲပုံဟံမင်းကြီးကပြောကြားလိုက်ပါတယ
်မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးအမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းစကရက်နာဘူဂနာဟာဗုဒ္ဓဖူးနေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နောက်တစ်ကြိမ်ထပ်မံပြီးတွေ့ဆုံခဲ့ပါတယ်။တွေ့ဆုံရမှာရခိုင်ပြည်နယ်အရေးအတွက်လှုပ်ဆောင်နေမှုတွေကုလသမဂ္ဂ UNDP UNHCR တို့နဲ့ရခဲ့တဲ့နားလည်မှုစာချုပ်လွှာကိုအမြန်ဆုံးအကောင့်ထဲပို့ရေးကိစ္စတွေကိုပါဆွေးနွေးခဲ့တာပါ။မြန်မာနိုင်ငံဆိုင်အထူးကြံပေးပုဂ္ဂိုလ်ဖြစ်တဲ့ April 9ရက်နေ့မှာစပြီးတာဝန်ပေးအပ်တာခံရတဲ့ Miss Bugna ဟာ June 7ရက်နေ့မှာမြန်မာနိုင်ငံခီးစဉ်ကိုစတင်ခဲ့တာပါ။သူ့ရဲ့ပထမဆုံးမြန်မာနိုင်ငံကိုလောက်တဲ့ခီးစဉ်အတွင်း June 23ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမေအောင်နိုင်နဲ့လည်း June 15ရက်နေ့ကတွေ့ဆုံခဲ့တာပါ။ June 16 18မှာရခိုင်ပြည်နယ်ကိုသွားရောက်ပြီးဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မြန်မာနေတဲ့ဒုက္ခသည်တွေစစ်တွေနဲ့မြေပုံတက်ကြပြန်ပောင်းဝင်ဒုက္ခသည်စခန်းတွေကိုပါသွားပြီးရခိုင်ဝင်ကြီးချုပ်ပောင်းဝင်အစိုးရတာဝန်ရှိသူတွေကဒုက္ခပါတွေ့ဆုံခဲ့တာပါ Miss Bugna ကချက်တပ်ပြင်းနေမှာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အပြီးရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်ကုလအထုကိုယ်စားလှယ်ကမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးစဉ်မှာဖြစ်ပါတယ
်တဘာဝ BND ရဲ့ကြားမခွဲခြားအကြမ်းဖက်မှုနဲ့လူကုန်ကူးမှုအန္တရာယ်အလားအလာရှိနေတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်ကိုသိန်းကျော်အတွက်နိုင်ငံတော်အစိုင်းဝိုင်းကအထောက်ပံ့တွေပေးကြဖို့ Amnesty International လူ့ခွင့်ရေးအဖွဲ့ကဗုဒ္ဓနေ့ကြောက်ရွံ့တဲ့ကမ္ဘာဒုက္ခသည်များနေ့မှာဆော်လိုက်ပါတယ်။အဲဒီမှာအမျိုးအစား3000ကျော်ပျက်စီးခဲ့ရပြီးဖြစ်ပြီးတဲ့ဒီမုတ်သုံးရာသီအတွင်းမြေပြိုရေကြီးဒဏ်ခံရမယ့်အန္တရာယ်နဲ့ကြုံရတဲ့ဒုက္ခသည်ပေါင်း2000လောက်ရှိနေတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။မြန်မာနိုင်ငံအစိုးရကရိုဟင်ဂျာလူခေါ်ဖို့ညှဉ်းဆန်းခံရတဲ့ဒီမွတ်စလင်အများစုဟာ1982မြန်မာနိုင်ငံသားဖြစ်မှုဥပဒေအရနိုင်ငံသားဖြစ်ခွင့်နဲ့ဆုံးရှုံးနေကြရပါတယ်။ဒုက္ခသည်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကအကူအညီပေးကြပေမဲ့ပြဿနာပြေလည်နိုင်တဲ့အထိမလုံလောက်ဘူးလို့လူ့အခွင့်အရေးအဖွဲ့တွေကဆိုပါတယ်။နိုင်ငံတကာကကတိပြုထားတဲ့အကူအညီတွေ20ရာခိုင်နှုန်းပဲဒုက္ခသည်တွေစီရောက်တယ်။ Foxes Bazaar ခန်းထဲမှာလူကုန်ကူးမှုနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုသတွင်းတွေကြားနေရတယ်လို့ AI ရဲ့တောင်အာရှဒါရိုက်တာ Omar Warrior က VOA ကိုပြောကြားခဲ့ပါတယ်။
မနေ့ကကျင်းပတဲ့ကမ္ဘာဖလားပွဲစဉ်မှာပေါ်တူဂီနဲ့မော်ရိုကိုပွဲမှာပေါ်တူဂီကတကူကူမရှိနဲ့အနိုင်ရသွားပါတယ်။ပေါ်တူဂီအတွက်ဒီဂိုးကိုရော်နယ်ဒိုကပွဲဆက်ပြီး၄မိနစ်ကြာမှသွင်းယူလိုက်တာပါ။မော်ရိုကိုအသင်းဟာကစားတဲ့နေရာမှာပေါ်တူဂီရဲ့ခြေတားပြီးအာတုံခွန်ဆိုင်ကစားနိုင်မယ်မဲ့ဂိုးသွင်းမသေးချတဲ့အတွက်ပြန်လည်းမခြေပနိုင်ဘူးဖြစ်သွားပါတယ်။ဒုတိယပွဲစဉ်ဖြစ်တဲ့ဥရုဂွေးနဲ့ Saudi Arabia ပွဲစဉ်မှာတော့ဥရုဂွေးအသင်းတိုက်စင်မှု Suarez ကတကူတဲ့သောအနိုင်ဂိုးကိုပထမပိုင်း၂မိနစ်မှာပဲသွင်းယူခဲ့တာပါ။တတိယပွဲစဉ်အီရန်နဲ့စပိန်တို့ပွဲမှာလည်းတကူကူမရှိနဲ့ပဲစပိန်အသင်းကလည်းအနိုင်ရသွားပါတယ်။ဘသူမှဂိုးမသွင်းနိုင်မဲ့ပထမပိုင်း55မိနစ်သာပြီးဆုံးသွားတာပါ။54မိနစ်မှာစပိန်အသင်းအတွက်အနိုင်ဂိုးကိုဒီဂိုကော့စတာကတည်းသွင်းယူလိုက်တာဖြစ်ပါတယ
်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်ဇန်တာနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးခဲ့ကြတာပါအခုသတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံအဖွဲ့မိန်ကွန်းအဖြစ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူဆင်ရဲ့ပြောဆိုချက်တွေထဲမှာမြမရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေဟာမှန်ကန်တိကျမှုမရှိတဲ့အပြင်မြမနိုင်ငံရဲ့ချုပ်ချာအာဏာကိုလေးစားမှုမရှိကြောင်းပြရရောက်တယ်လို့မြမအစိုးရဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ပြောကြားလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ချိန်မြောက်လူခွင့်ရေးကောင်စီညီလာခံမှာဇွန်လ19ရက်နေ့ကမြန်မာအစိုးရရဲ့ဂျနီဗာကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်အဖွဲ့တင်ပြဆွေးနွေးသွားတာကိုမိုက်အင်ဂျင်နိုင်ငံဆက်ပြီးပြောပြပါမယ်
ဟုတ်ကဲ့ပါရှင်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့လူခွင့်ရေးကိုမြင့်တင်ကာကွယ်ဖို့ဆိုရင်လက်တွေ့အခြေအနေဖြစ်ပျက်ပေါ်မှာရရှိလာတဲ့ခိုင်မာတဲ့သက်တေအထောက်အထားအချက်လက်တွေကိုအခြေခံပြီးဗန်းမလိုက်ပဲတမာတမတ်ရှိရှိဓမ္မဒိဋ္ဌန်ကြကြဖြည့်ရှင်းဆောင်ရွက်တင်ကြောင်းဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာတန်ကိုယ်စားလှယ်ကအခုလိုညီလာခံမှာဝေဖန်ပြောဆိုသွားပါတယ
် We're deeply disturbed by increasing use of unverified informationincluding selective compilation
သူပြောသွားတာကတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အစီရင်ခံစာမှာသတင်းအချက်လက်တွေကိုမှန်မှန်စစ်ဆေးထားခြင်းမရှိတဲ့အပြင်အချက်လက်အများအများဟာလှည့်စားထားသလိုမှန်ကန်မှုမရှိတဲ့အကြောင်းအရာတွေကိုပုံမိုရွေးချယ်ဖော်ပြခဲ့တဲ့အတွက်မြန်မာအစိုးရအနေနဲ့အလွန်ပဲစိတ်အနှောက်ယှက်ဖြစ်ရပါတယ်လို့ပြောသွားတာပါဒါအပြင်ဒီအစီရင်ခံစာဟာလေ့လာစောင့်ကြည့်မှုနဲ့ဝေးကွာနေတဲ့အပြင်ပြင်ဆင်ထားခြင်းမရှိသလိုမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နေတီတဲ့ခိုင်မြဲရေးကိုလေးစားမှုမရှိဘူးဆိုတာပြသနေကြောင်းနဲ့ဒီလိုအစီရင်ခံစာမျိုးလူခွင့်ရေးကောင်စီညီလာခံမှာတင်ပြဖို့မတင်ဘူးလို့မြန်မာတန်ကိုယ်စားလှယ်ကပြောသွားတာပါရခိုင်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးအရေးယူမယ်လို့ပြောနေပေမဲ့ဒီဆောင်ရွက်ချက်တွေအပေါ်ယုံကြည်စိတ်ချရမှုမရှိသေးဘူးလို့ဂျွန်လ18ရက်နေ့ကညီလာခံအဖွဲ့မိန့်ခွန်းပြောကြရမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူဆိန်ကဝေဖန်ပြောကြားခဲ့တာပါဒါအပြင်ဒုက္ခသည်တွေနေရက်ပြန်ရေးမှလည်းလူခွင့်ရေးစောင့်ကြည့်စစ်ဆေးခွင့်တွေမရှိဘဲမဖြစ်နိုင်ဘူးလို့သူကထောက်ပြခဲ့ပါတယ်မြမကိုစလေကတော့ရခိုင်ပြည်နယ်ကအခြေအနေတွေဟာခက်ခဲရှုပ်ထွေးပြီးစိန်ခေါ်မှုအများအပြားရှိနေတယ်လို့ဆိုပါရယ်အချုပ်အခြာအာဏာနယ်မြေပိုင်တဲ့ကိစ္စတွေသာမကအကြမ်းဖက်ဝါဒလူခွင့်ရေးရွှေပြောင်းအခြေချနေထိုင်တဲ့ကိစ္စတွေပါဝင်နေတယ်လို့သူကအခုလိုပြောသွားပါရယ
် The security situation in northern Rakhine deteriorated sharply following the attacks on police outposts in Mondo by the
terrorists အစားခေါ်ရိုဟင်ဂျာအကြမ်းဖက်ဖွဲ့ကနေဆက်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးအခြေအနေတွေဟာပြည်ရင်းဆိုးရွားလာတယ်လို့ပြောသွားတာပါ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အစီရင်ခံစာအရအာဆာအကြမ်းဖက်အဖွဲ့ဟာဟိန္ဒူ69ယောက်ကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်လို့မြန်မာတန်ကိုယ်စားလှယ်ကပြောပါတယ်ဒီလိုဝန်내ခြေခွဲပွဲရာဖြစ်ရတွေနဲ့အဓိကအကြောင်းရင်းကတော့အကြမ်းဖက်ဝါဒကြောင့်ဖြစ်ပြီးဒီအကြမ်းဖက်ဝါဒကိုဘလို့အခြေအနေမျိုးမှာမှလစ်လျူပြုထားလို့မရဘူးလို့မြန်မာတန်ကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ခဲ့မှုမရှိတဲ့ကြားတွေကတိခတ်ပါရှင်ကုလသမဂ္ဂနဲ့မြန်မာနိုင်ငံနဲ့ပတ်သက်ရင်ကုလသမဂ္ဂနဲ့ပူးပေါင်းကုလသမဂ္ဂအနေနဲ့ပူးပေါင်းဆောင်ရွက်ခဲ့မှုမရှိခဲ့တဲ့ကြားတွေကလူသားချင်းစာနာမှုကိစ္စရပ်တွေလူခွင့်ရေးချိုးဖောက်မှုတွေဖော်ထုတ်ရမှာကုလသမဂ္ဂဘက်ကတိတိကျကျမှန်မှန်ကန်ကန်ဆောင်ရွက်ခဲ့တာတွေ့ရကြောင်းနယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ်
Yeah, the United Nations has done exemplary work in Burma under very difficult conditions. my reading of the UN
သူပြောသားတာကတော့မြန်မာနိုင်ငံမှာကုလသမဂ္ဂအနေနဲ့အလွန်ခက်ခဲတဲ့အခြေအနေတွေအောက်မှာစံနမူနာပြုလောက်အောင်ဆောင်ရွက်ခဲ့ကြောင်းနဲ့သူဖတ်ရတဲ့ကုလသမဂ္ဂအစီရင်ခံစာမှန်သမျှဟာတိကျမှုရှိတယ်လို့မျှတမှုလည်းရှိတဲ့အပြင်အစိုးရအခန်းကဏ္ဍကိုလည်းလေ့လာသုံးသပ်ပြီးတော့ဖော်ပြထားတယ်လို့ Brad Adam ကပြောပါတယ်မြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုဖော်ပြထားတဲ့ကုလသမဂ္ဂအချက်လက်တွေဟာကြိုးကြောင်းစီလျော်မှုရှိတယ်လို့လည်းသူကဆိုပါတယ်ပြဿနာတရက်ကတော့မြန်မာအစိုးရကပူးပေါင်းဆောင်ရွက်ခဲ့မှုမရှိတဲ့အပြင်ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုဝင်ရောက်ခွင့်ပိတ်ပင်ခဲ့ကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟင်းလီကိုလည်းနိုင်ငံတွင်းဝင်ခွင့်မပေးခဲ့တဲ့အပြင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကငြင်းဆန်ခဲ့တာပဲဖြစ်တယ်လို့ Brad Adams က VOE ကိုပြောသွားပါတယ်။38ချိန်မြောက်ကုလသမဂ္ဂလူ့အခွင့်အရေးညီလာခံကိုဇွန်လ18ရက်နေ့ကနေဇူလိုင်လ6ရက်နေ့အထိကျင်းပနေတာဖြစ်ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ပါရှင်။အခုဆက်ပြီးနောက်ဆီယမ်မဲတရင်လွှာမှာတော့ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စင်းတူးဖော်မှုကနေလူခွင့်ရေးချိုးဖောက်မှုတွေနဲ့တဘာဝပအဝင်ကျင်ပစ္စည်းဆုပ်ယုပ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေပြီးအခုလိုဖြစ်နေတာဟာတူးဖော်ရေးလုပ်ငန်းသုံးပစ္စည်းထုတ်ကုမ္ပဏီတွေမှာတာဝန်ရှိတယ်လို့ဆွီဒင်အခြေစိုက် Swedwatch လူခွင့်ရေးအဖွဲ့ကဇွန်လ20ရက်နေ့မှာအစီရင်ခံစာတစောင်ထုတ်ပြန်လိုက်ပါတယ်။ Caterpillar, Komatsu နဲ့ Volvo CE ကုမ္ပဏီထုတ်ပစ္စည်းတွေကိုအဲ့ဒီဒေသမှာအဓိကသုံးနေကြတာမို့ဒီကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုအဆက်မပြတ်စောင့်ကြည့်နေဖို့လည်းတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပါမယ်။
မြန်မာကြောက်စင်းထွန်းတွေစီမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလုပ်ငန်းသုံးဆက်ထုတ်တဲ့ကုမ္ပဏီတွေကဂရုမစိုက်ဘူးဆိုတဲ့အစိုးရခံစာကို Swedwatch အဖွဲ့ကဗိုလ်တပူးနေမှာထုတ်ပြန်လိုက်တာပါ။ဖားကန်ကြောက်စင်းထွန်းဒေတာမှာလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာကိုတင်ပြထားတဲ့ Global Witness အဖွဲ့အစိုးရခံစာထဲမှာတင်ပြထားတဲ့ပုံတွေကိုကြည့်ရင်ကြီးမားတဲ့ဆက်ကြီးတွေနဲ့တူးဖော်နေတာကိုတွေ့ရပြီးဒီဆက်တွေကဒေသရင်းတဘာဝဝန်းကျင်ပျက်စီးမှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုအားပေးတဲ့သဘောတက်ရောက်နေတာမို့ဒီဆက်ထုတ်လုပ်တဲ့ကုမ္ပဏီကြီးတွေတာဝန်ခံတာဝန်ယူမှုရှိလာစေဖို့အတွက်သတိပေးတဲ့အနေနဲ့အခုလိုအစိုးရခံစားထုတ်ပြန်တိုက်တွန်းလာတာဖြစ်ကြောင်း Swedwatch အဖွဲ့ရဲ့အစိုးရခံစားရေးသားသူ Trish Hotran က VOE ကိုပြောပါတယ
် We have learned about the very serious problems in the Kachin
ကချင်ပြည်နယ်မှာဆိုးဝါးတဲ့ပြဿနာအခြေအနေတွေရှိနေတာကိုကချင်ကြောက်ဆိုင်တွင်းတွေအကြောင်းနိုင်ငံတကာကုမ္ပဏီတွေနဲ့သူတို့ရဲ့ဆက်ကြီးတွေတုံးတဲ့ဓာတ်ပုံတွေတွေ့ခဲ့ရလို့သိခဲ့ရတာပါဒါကြောင့်ဒီကုမ္ပဏီကြီးတွေကသူတို့ဆက်ကြီးတွေကိုအခုလိုပြဿနာတွေဖြစ်နေတဲ့နေရာမှာသုံးဖို့ရောင်းချခဲ့တဲ့အခါတိတ်ကိုအန်ဒီရဲ့ကြီးစေတဲ့အတွက်သူတို့ဘက်ကတာဝန်ယူမှုကဘလို့လဲဆိုတာကိုကျမတို့ကနှိုးကြားမှုရှိစေဖို့အခုလိုအစီရင်ခံစာထုတ်ရတာဖြစ်ပါတယ်
။ကချင်ပြည်နယ်ဖားကန်ဒေသမှာဒေသခံတွေဒုက္ခရောက်နေတာဟာတိုက်ပွဲတွေကြောင့်ဖြစ်ပြီးဒီတိုက်ပွဲတွေဖြစ်ရတဲ့အဓိကအကြောင်းရင်းကစစ်တပ်အာဏာပိုင်တွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေချိုးကန်ထားတဲ့ကြောက်စင်းတူဖော်ရောင်းဝယ်မှုကြောင့်လို့လည်းပြောပါတယ်။ဒီကြောက်စင်းတူးဖော်မှုကိုကြီးမားတွင်ကျဲစီတာကကြောက်တူးဖော်ရေးလုပ်ငန်းသုံးဆက်ကရီယာကြီးတွေကြောင့်ဖြစ်ပြီးဒီဆက်ကရီယာတွေနဲ့တူးဖော်မှုကြောင့်တစ်တောတွေပြုံးတောင်တွေကွဲပြောက်ရတယ်လို့နောက်ဆက်တွဲအဖြစ်ဥရုချောင်းအပါဝင်ဒေသရင်းရေကြီးတာမြေပြိုတာတွေကိုဒေသခံတွေခံစားရတယ်လို့ပြောပါတယ်။ဒါအပြင်တာဝန်ခံတာဝန်ယူမှုမရှိဘဲထုတ်လုပ်နေတဲ့ဒီကြောက်စင်းတူးဖော်လုပ်ငန်းတွင်ကျဲလာလေလေလူခွင့်ရေးချိုးဖောက်မှုတွေများလေလေဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒီမှာတုံးနေတဲ့လုပ်ငန်းသုံးပစ္စည်းတွေဟာကုမ္ပဏီအများပြားကလာပေမဲ့အဓိကအသုံးပြုကြတဲ့ပစ္စည်းထုတ်ကုမ္ပဏီက၃ခုရှိတယ်လို့လဲ Miss Trish ကပြောပါတယ
် Caterpillar is from the US Komatsu is the second one we looked at and that's from Japan and we also looked at Volvo Construction
Caterpillar ကုမ္ပဏီကအမေရိကန်ပြည်ထောင်စုကဖြစ်ပြီးတော့ဒုတိယဖြစ်တဲ့ကမက်ဆူကဂျပန်ကဖြစ်ပါတယ်တတိယဖြစ်တဲ့ Volvo ဆောက်လုပ်ရေးလုပ်ငန်းပစ္စည်းထုတ်တဲ့ Volvo CE ကဆွီဒင်နိုင်ငံကဖြစ်ပါတယ်ဒါအပြင်ဆွီဒင်ရဲ့ Volvo လက်အောက်ဌာနခွဲဖြစ်တဲ့ Terex Truck ကိုလည်းကျမတို့စုံစမ်းနေပါတယ်သူတို့နဲ့စကားပြောကြည့်တာမှာသူတို့ဘက်ကကုလသမဂ္ဂကချမှတ်ထားတဲ့လူအခွင့်အရေးလမ်းညွှန်ချက်တွေနဲ့ကိုက်ညီအောင်လှုပ်ဆောင်နေတယ်ဆိုတာကိုကျမတို့ကိုယုံကြည်အောင်ပြောမပြနိုင်ခဲ့တာကိုတွေ့ရပါတယ်
စီးပွားရေးလုပ်ငန်းတွေလှုပ်ဆောင်ရမှာလူခွင့်ရေးဆိုင်ရာကိုအလေးထားဖို့အတွက်2011ခုနှစ်မှာကုလသမဂ္ဂက UNGP ကို UN Guiding Principles မူဝါဒလမ်းညွှန်ချက်တွေကိုချမှတ်ထားခဲ့တာဖြစ်ပြီးဒါကိုစီးပွားရေးလုပ်ငန်းနဲ့ကုမ္ပဏီတိုင်းကနေလိုက်နိုင်ရမှာဖြစ်ပေမဲ့ဒီကုမ္ပဏီကြီးတွေကမလိုက်နိုင်တဲ့အတွက်အခုလိုသတိပေးရတာဖြစ်ကြောင်းလည်းပြောပါတယ် Swedwatch အဖွဲ့အနေနဲ့အဲ့ဒီဒေတာမှာလုပ်ငန်းနေတဲ့ကုမ္ပဏီတွေကိုဗ ဘယ်လိုလုပ်ဖို့အကြံပေးချင်ပါသလဲလို့မေးတဲ့အခါမှာတော့ Miss Trish က
Well, first of all, what they have to do according to international frameworks and
the ချေကလူခွင့်ရေးစံထားချက်တွေအရပထမလူခွင့်ရေးချိုးဖောက်မှုမရှိဘူးဆိုတာကိုအမြဲမပြတ်ဆောင်ကြည့်ဖို့လိုပါတယ်။ကချင်ပြည်နယ်မှာဒီကုမ္ပဏီတွေနဲ့ဆက်ကြီးတွေကြောင့်ဘလို့အန္တရာယ်တွေဖြစ်စေတယ်ဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်။ဒီဒေသမှာအန္တရာယ်တိတ်ကြီးလာတဲ့အတွက်ဒါကိုကြိုတင်လေ့လာဖို့လိုပါတယ်။တွေးရှိချက်တွေအရလည်းဖြည့်ရှင်းအရေးယူဆောင်ရွက်ရမှာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာသူတို့နဲ့တွဲဖက်လုပ်ကိုင်နေသူတွေအနေနဲ့လည်းလူ့အခွင့်အရေးချိုးဖောက်မှုမလုပ်ဘူးဆိုတာကိုကုမ္ပဏီကြီးတွေအနေနဲ့သိကြအောင်စီစစ်ဖို့လိုပါတယ်။တတိယအကြံပေးချင်တာကတော့ကုမ္ပဏီကြီးတွေအနေနဲ့ဆက်ပစ္စည်းတွေမှောင်ခိုရောင်းဝယ်ခြင်းခံနေရတာကိုကင်တွယ်ဖြည့်ရှင်းရမှာဖြစ်ပါတယ်။ဒါဟာဒီလူ့အခွင့်အရေးပြဿနာကိုဖြည့်ရှင်းရမှာအတော်လေးထိရောက်မှုရှိစေမဲ့နည်းတွေဖြစ်ပါတယ
်။မြန်မာကျောက်စိမ်းလုပ်ငန်းဟာအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာတန်ကြီးရှိတဲ့လုပ်ငန်းဖြစ်ပြီး2014တနှစ်ထဲမှာရတဲ့အမြတ်ငွေကဒေါ်လာ31ဘီလီယံလောက်ရှိနေတာပါဒါပေမဲ့ဒေသခံတွေရောတိုင်းပြည်ပါအကျိုးသိမ်းမခံစားရပဲရာနှုန်း50ကနေ80ကျားကပြည်ပကိုခိုးထုတ်နေတာဖြစ်ပါတယ်ဘက်ခိုးကြီးတွေမြေတူးမြေတဲဆက်တွေမရှိရင်ဒီလုပ်ငန်းဟာတက်လောက်တွင်းကျနိုင်မှာမဟုတ်ပါဘူးလို့လည်းအစိုးရခန်းစားမှာဖော်ပြထားပါတယ်
ဒေါက်ခင်မျိုးသက်ပါရှင်ဆက်လက်နားဆင်ရမယ့်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအတိုင်းဝိုင်းကအကူအညီတွေတိုးမြှင့်ပေးကြဖို့နိုင်ငံတကာခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီးကဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာတိုက်တွန်းလိုက်ပါတယ်မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူ6သိန်းကျော်အတွက်နိုင်ငံတကာအတိုင်းဝိုင်းကအကူအညီတွေအရေးပေါ်တိုးမြှင့်ပေးကြဖို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့တိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအများစုကရှုံ့မြေပေါ်မှာဝါနဲ့ဆောက်ပြီးတပ်ပေါ်လင်းစအမိုးအကာနဲ့ယာယီတဲအိမ်တွေကအများစုဖြစ်ပါတယ်။ဒုက္ခသည်စခန်းတွေအတွင်းဘင်္ဂလားဒေ့ရှ်အစိုးရကအဆောက်အုံကြီးတွေထပ်ပြီးဆောက်လုပ်ခွင့်ကိုလည်းတားမြစ်ထားတာပါ။ဒါကြောင့်မိုးသည်ထန်ပြီးမုန်တိုင်းတွေများလေရှိတဲ့အခုမဟုတ်တုံရသည့်တွင်ဒုက္ခသည်တွေအတွေ့ဒီထက်ပိုပြီးဘေးကင်းစေမဲ့အဆောက်အုံတွေအပါအဝင်အရေးပေါ်အကူအညီတွေလိုအပ်နေတာလို့ AI အဖွဲ့ကြီးကထောက်ပြပါဗျ။ဒီအရေးပေါ်အကူအညီတွေအပြင်အမျိုးသမီးနဲ့ကလေးက80ရာခိုင်နှုန်းရှိနေတဲ့ဒုက္ခသည်စခန်းတွင်မှာအကာအကွယ်ပေးရကလည်းအရေးကြီးတယ်လို့ AI အဖွဲ့ကြီးရဲ့တောင်အားရှဆန်ရဒုတိယညွှန်ကြားရေးမှူးအိုမာဝါရာရစ်က VOE ကိုပြောပါဗ
ျ။30 more durable shelters. That's definitely something. The population of the camps is 80% women and children.
ဘေကင်ပီခိုင်ခန့်တဲ့အဆောက်အုံတွေကတော့တကယ်လိုအပ်နေတာပါ။ဒုက္ခသည်တွေရဲ့80%ခန့်ကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ပြီးအထူးအကာအကွယ်ပေးဖို့လိုအပ်နေသူတွေပါ။သူတို့ကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့သူတို့ရဲ့လုံခြုံရေးအတွက်လည်းလိုအပ်ပါတယ်။ရိုဟင်ဂျာတွေအနေနဲ့ဒုက္ခသည်စခန်းတွေမှာကြာရှည်အောင်မဲ့အခြေအနေရှိတာကြောင့်ចောင်းနေလိုအပ်မှာဖြစ်တယ်လို့အလုပ်လုပ်ကင်ခွင့်ရဖို့လည်းလိုအပ်လာမှာဖြစ်ပါတယ်။
မြန်မာနိုင်ငံတွင်းမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံသလိုနိုင်ငံတွင်းလွတ်လပ်စွာသွားလာခွင့်လည်းမရှိတဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာလည်းလွတ်လပ်စွာသွားလာခွင့်မရှိပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရသည်စခဲ့ပြီးတရင်းငါးပတ်အတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမြေပြိုမှု133ကျိန်တဲအိမ်ပေါင်း3000ပျက်စီးခဲ့ရပြီးလူပေါင်း28000ထိခိုက်ခဲ့ရပြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကရန်ပုံငွေဒေါ်လာ3900ကျော်ပန်ကြားထားပေမဲ့လို့လေရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဒေသခံအတိုင်းဝိုင်းအတွက်အကူအညီတွေကမလုံမလောက်ဖြစ်နေစေလို့လေ AI အဖွဲ့ကြီးကပြောပါတယ် AI အဖွဲ့ကြီးရဲ့တောင်အားချဆိုင်ရာဒုတိယညွှန်ကြားမှူးအိုမာဝါရာရစ်ကရိုဟင်ဂျာတွေအတွက်ရေရှည်အကူအညီတွေလည်းလိုအပ်တယ်လို့ထောက်ပြပါတယ
် So I was in the camps a couple weeks agoA lot of the Rohingya want to go back. They want to be able to go back to their village.
လွန်ခဲ့တဲ့တရင်နှစ်ပတ်လောက်တုန်းကကျွန်တော်ဒုက္ခသည်စခန်းကိုရောက်ခဲ့ပါတယ်။ဌာနေပြောင်းခြင်းတဲ့ Rohingya တွေအများကြီးရှိပါတယ်။အများဆုံးရွာပြန်ပြီးဘဝကိုပြန်ဆလုံနေကြပါတယ်။ဒါပေမဲ့လည်းဌာနေပြောင်းဖို့ပြင်ဆင်ဆောင်ရွက်တာတွေမတွေ့ရသေးပါဘူး။ကျွန်တော်တို့တွေ့ရတာကတော့ကုလသမဂ္ဂကမြန်မာအစိုးရနဲ့ဆွေးနွေးနေတယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့လည်းဆောင်ရွက်နေပါတယ်။ဒါပေမဲ့လည်းချက်ချင်းလက်ငင်းကြီးပြေလည်းမသွားနိုင်ပါဘူး။ဒီဒုက္ခသည်တွေကိုရေရှည်ထောက်ပံ့ကူညီဖို့လိုအပ်နေဦးမှာပါ။
ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့သဘောတူထားသလိုအခုနောက်ဆုံးကုလသမဂ္ဂဘက်ကပါပါဝင်ဆောင်ရွက်ဖို့သဘောတူထားတာပါ ဒါပေမဲ့လည်းဌာနေပြန်ရေးလုပ်ငန်းစဉ်ကအခုအချိန်ထိတော့အလုံးမဖြစ်သေးပါဘူးရှင်
မတ်သိငိထိုက်ပါရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာကတော့အမေရိကန်ပြည်အောင်စုတွင်းကိုမက္ကဆီကိုနယ်စပ်ကနေတရားမဝင်ရောက်ရှိလာကြသူတွေနဲ့မိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတပြားစီခွဲထားတဲ့ policy ကိုအဆုံးသတ်ဖို့တမရအမိန့်ကို Mr. Trump ကဗုဒ္ဓဟူးနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်အကြောင်းစုံကိုဒေါ်လှလတန်းကတင်ပြပါမယ
်တမရဒေါ်နယ် Trump ကအမေရိကန်တောင်ပိုင်းမက္ကဆီကိုနဲ့နယ်စပ်ကနေတရားမဝင်ရောက်ရှိလာကြတဲ့မိသားစုတွေကိုလူဝေမှုကြီးကြရေးကဖန်စီထိမ့်သိမ့်ရမှာမိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲစီထားရမယ်ဆိုတဲ့သူစစောပိုင်းကချမှတ်ခဲ့တဲ့အမိကိုသူ့မှာပြန်ယူသိမ့်ဖို့အာဏာမရှိဘူးလို့ညှင်းချက်ထုတ်ခဲ့ပေမဲ့လို့လေဗုဒ္ဓဟူးနေ့ကပဲအဲ့ဒီ policy ကိုပြန်ယူသိမ့်ဖို့အမိကိုသမ္မတကအင်ဗျူရောရုံးကမှလက်မှတ်ရေးထိုးလိုက်ပါတယ်မင်းနဆိုတာပြည်နယ်မှာကျင်းပတဲ့နိုင်ငံရေးလူစုဝေးဘက်ကိုမသွားခင်သမ္မတကသူလက်မှတ်ရေးထိုးမှုနဲ့ပတ်သက်လို့အခုလူပြောခဲ့ပါတယ
် We're signing an executive order. I consider it to be a very important executive order. It's about keeping families together.
ဒီနေ့ကျွန်တော်သမ္မတအမိန့်ကိုလက်မှတ်ရေးထိုးမှာဖြစ်ပါတယ်။ဒါဟာစိတ်ကိုအရေးကြီးတဲ့သမ္မတအမိန့်ပါ။မိသားစုတွေကိုအထူးတကားထားနိုင်ဖို့အပြင်တစ်ချိန်တည်းမှာပဲနေဆက်လုံခြုံရေးအားဖြည့်ဖို့ကထပ်တူထပ်မြအရေးကြီးလာပါတယ်။ဒါကြောင့်နေဆက်လုံခြုံရေးကိုအားဖြည့်မဲ့အပြင်မိသားစုတွေကိုလည်းအတူထားနိုင်အောင်လုပ်ပေးမှာဖြစ်ပါတယ်
။တမရရဲ့ policy အရမိသားစုတွေကိုခွဲပြီးထိမ့်သိမ့်တာဟာလူမဆန်ဘူးလို့ Republican တွေရော Democrat လွှတ်တော်အမတ်တွေကပါပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာဖြစ်ပါတယ်။ Democrat အမတ်အနည်းစုခေါင်းဆောင် California ပြည်နယ်ကအောက်လွှတ်တော်မှ Nancy Pelosi ကတော့ပြင်းပြင်းထန်ထန်အခုလိုဝေဖန်ခဲ့ပါတယ်
။ Once again to say to the President of the United States, how low can you go?
အမေရိကန်သမ္မတအူအနေနဲ့ဘယ်အထိအဆင်တန်းနေဦးမှာလဲကျင်းပွဲတိတ်ခါပိုင်းရရောကျင်းနာစာနာမှုရရောဘယ်လိုစိတ်ထားတွေရှိပါသလဲအမေရိကန်ပြည်ထောင်စုကိုပိုပြီးကောင်းမွန်အောင်လုပ်မယ်လို့ပြီးခဲ့တဲ့ဂရီကိုဘယ်လိုဖြည့်ဆည်းပေးနိုင်မှာမလဲမိဘတွေရင်ကွင်းထဲကသားသမီးတွေကိုဆွဲယူပြစ်မယ်ဆိုတဲ့ policy ဟာမှန်ကန်တယ်လို့ဘယ်လိုပြောလို့ရမှာလဲလို့လွှတ်တော်မှ policy ကမေးခွန်းထုတ်ဝေဖန်လိုက်တာပဲဖြစ်ပါတယ်သမ္မတရဲ့အရင်က policy တွေဟာမက္ကဆီကိုကတရားမဝင်ရောက်ရှိလာကြတဲ့မိဘတွေနဲ့သူတို့ရဲ့ကလေးတွေကိုတကွဲစီထိမ့်သိမ်းထားရမှာကလေးတွေဘယ်ရောက်နေသလဲဘယ်ကိုခေါ်သွားသလဲဘယ်တော့ပြန်တွေ့ကြမလဲဆိုတဲ့အချက်တွေကိုမသိခဲ့ကြတာဖြစ်ပါတယ်။တမရအခုလက်မှတ်ရေးထိုးလိုက်တဲ့အမိဟာချက်ချင်းစတင်အကျုံးဝင်မှာဖြစ်တယ်လို့အမေရိကန်အစိုးရရှိနေချုပ် Jeff Sessions ရဲ့အကြံပေးပုဂ္ဂိုလ် Gene Hamilton ကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လွန်ခဲ့တဲ့သတင်း6ပတ်ကစလို့မက္ကဆီကိုကတရားမဝင်ရောက်လာကြတဲ့ကလေးပေါင်း2300ကျော်တို့ကိုသူတို့ရဲ့မိဘတွေနဲ့ခွဲပြီးထိမ့်သိမ်းထားတာဖြစ်ပါတယ်။တမရအနေနဲ့ Over Yonga မှာအမိတ်ကိုလက်မှတ်ရေးထိုးစဉ်ဒုတိယတမရ Mike Pence ကသူ့ရဲ့ဘဲဘက်မိမိလုံခြုံရေးဌာနဝန်ကြီး Kurtz Jen Nielsen ကသူ့ရဲ့ညာဘက်မှာရှိနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုတရားမဝင်လာရောက်ကြတဲ့သူတွေရဲ့ပြဿနာဟာအရင်အစိုးရခေတ်ဆက်ဆက်ကရှိခဲ့တာဖြစ်ပြီးဖြစ်ရှိမှုတိတိကျကျပြပြသားသားအရေးယူဖို့လိုအပ်တယ်လို့သမ္မတကပြောခဲ့ပါတယ
်။ There's a problem that's gone on for many years as you know through many administrations and we're working very hard on immigration it's been just left out in the call.
ဒီပြဿနာဟာဆယ်စုနှစ်ချီစီလာခဲ့တာပါ။ခုမိသားစုတွေကိုအတူထားပြီးဒီပြဿနာကိုဖြစ်ရှိမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနေဆက်မှာလုံခြုံရေးကအင်အားတောင့်ဖို့လိုအပ်ပြီးနိုင်ငံတွင်တရားမဝင်ရောက်လာကြသူတွေကိုလုံးဝစီခံမှာမဟုတ်တဲ့ policy ကိုကျင့်သုံးမှလည်းဖြစ်ပါတယ်
။တမရရဲ့အမိကိုလက်မှတ်မရေးထိုးမီပုတ်ထုနှစ်စစောပိုင်းကလွှတ်တော်အမတ်တွေနဲ့အင်ဗျူတော်မှတွေ့ဆုံစဉ်ကလေးတွေကိုမိဘတွေလူပြင်ကွင်းထဲကဆွဲယူကာကြောက်ပြီးငိုကြယူကြတဲ့ပုံတွေတွေ့ရတော့အမေရိကန်အစိုးရအရာရှိတွေအနေနဲ့ဝန်းနေစိတ်မကောင်းဖြစ်ကြပြီးသူကိုယ်တိုင်လည်းစိတ်ထိခိုက်တဲ့အကြောင်းတမရကဝန်ခံခဲ့ပေမဲ့ဇာလုံချုံကြီးအကောင့်ဘူးလို့တဲ့အပြင်ရာဇဝတ်မှုမရှိအောင်လည်းလှုပ်ဖို့လိုအပ်တယ်လို့သမ္မတကအလေးအနက်ပြောခဲ့ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။အခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ဒေါက်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာအစီအစဉ်တွေနဲ့အတူ
ဦးသိန်းစိန်ကြိုးစားခဲ့တော့အောက်ပိုင်းကအဖွဲ့တွေနဲ့အဆင်ပြေပြီးတော့ဒီပြုတ်နယ်ဆက်ကအဖွဲ့တွေနဲ့အဆင်မပြေရတဲ့အကြောင်းရင်းတွေမှာ
ပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းပြောသွားတာပါ။အပြေအဆုံကိုမြန်မာအရေးသုံးသပ်ချက်ကဏ္ဍမှာနားဆင်ရပါမယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအပေါ်မပြည့်ဥကျော်ဇန်တာနဲ့အတူတင်ဆက်ပေးထားပါရရှင်
။ Vietnam မြန်မာစစ်ဘက်ဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ Prussian Paramiswaran Yes ဆောင်းမကို The Diplomat မှာဖားပါရ။ဒီလအစောပိုင်း Vietnam ဒုတိယကာကွယ်ရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ဟာနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးကိုအဓိကထားတဲ့ခီးစဉ်ဖြစ်တယ်လို့ဆိုပါရ။တကယ်တော့ဒီနှစ်နိုင်ငံအကြား2010ပြည့်နှစ်ကလေးက MOU လက်မှတ်ရေးထိုးပြီးစစ်ဘက်ဆိုင်ရာပညာရေးလက်ကျင်ရေးစီးပွားရေးနောက်တရားမဝင်လူဝင်မှုနဲ့လူကုန်ကူးမှုတိုက်ဖျက်ရေးစတာတွေမှာပူးပေါင်းဆောင်ရွက်ရေးကိုသဘောတူထားကြတာဖြစ်ပါတယ်။အခုဗီယက်နမ်ဒုတိယဝန်ကြီးရဲ့ခီးစဉ်တွေမှာမြန်မာကာကွယ်ရေးဦးစီးချုပ်ပိုချုံမူကြီးမင်းအောင်လှိုင်ပါဝင်ကာကွယ်ရေးဌာနအရာရှိကြီးအများပြန်နဲ့တွေ့ဆုံခဲ့ပြီးနိုင်ငံစစ်ဘက်ဆက်ဆံရေးတိုးတက်မှုကိုဆန့်စစ်ခဲ့ကြတယ်လို့ရေးပါတယ်။နှစ်ဖက်ဘယ်လိုအစည်းအဝေးဆွေးနွေးကြတယ်ဆိုတာကိုဖော်ပြထားခြင်းမရှိတာတော့အဆင်မပြေပါဘူး။ဒါပေမဲ့ VTL လို့ခေါ်တဲ့ဗီယက်နမ်စစ်ဘက်တယ်လီဖုန်းကုမ္ပဏီနဲ့ဆက်ထားတဲ့ Mytel မြန်မာတယ်လီဖုန်းဖွင့်ပွဲအခမ်းအနားကိုဗီယက်နမ်ဒုတိယကာကွယ်ရေးဝန်ကြီးတယောက်တာကတော့ကာကွယ်ရေးနဲ့ပတ်သက်ပြီးသူတို့အချင်းချင်းဆက်ဆံရေးမှာတိုးတက်မှုရှိတဲ့ဆရာကိုပြသရောက်တယ်လို့ဆိုပါတယ်။ဒါဟာမြန်မာနိုင်ငံအနေနဲ့ဗီယက်နမ်စစ်ဘက်စီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံဖို့အတွက်အခြေအနေကောင်းကိုပိုကောင်းအောင်ဖန်တီးပေးလာလိမ့်ဦးမယ်ဆိုတဲ့နမူနာကောင်းတစ်ခုလည်းဖြစ်တယ်လို့យေတာထားပါတယ်ခင်ဗျာ။သတင်းလွတ်လပ်ခွင့်နဲ့ထိမ့်သိမ်းခံရိုက်တာသတင်းထောက်တွေအကြောင်းပူဟန်မင်းကြီးပြောကြားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဖိလစ်ဖူဝလာရေးတဲ့ဆောင်းပါးကိုတော့ Vatican Cities မှာဖားပါတယ်။ပူဟန်မင်းကြီးဟာပြီးခဲ့တဲ့နိုဝင်ဘာလတုန်းကမြန်မာနိုင်ငံခီးစဉ်ကိုသွားပြီးနောက်တစ်ဆက်ထဲဘင်္ဂလားဒေ့ရှ်ကိုသွားပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့သာမကဘူး။သတင်းလွတ်လပ်ခွင့်ကိုလည်းပဲအမြဲတမ်းကာကွယ်ပေးရမယ်လို့သူကပြောပါတယ်။အခုမြန်မာနိုင်ငံမှာအစိုးရကရိုဟင်ဂျာဆိုတဲ့နာမည်နဲ့အသီးမှတ်မပြုတဲ့ရခိုင်ပြည်ကမွတ်စလင်တွေအကြောင်းသတင်းလိုက်ရင်းနဲ့ရိုက်တာသတင်းထောက်နှစ်ဦးကအမှုရင်ဆိုင်နေကြရတာဖြစ်ပါတယ်။သူတို့မှာအပြစ်မရှိဘူးဆိုရင်လွှတ်ပေးရမယ်။သူတို့ရာဇဝတ်မှုကျူးလွန်တယ်ဆိုရင်ပြစ်ဒဏ်ပေးရမယ်လို့ယဟန်မင်းကြီးကပြောပါတယ်။အစိုးရကတရားရုံးရဲ့လုပ်ငန်းစီမှာဝင်ရောက်မဆွတ်ဖက်သင့်ဘူး။သူတို့ဘာကြောင့်ထောင်ထဲရောက်နေရတယ်ဆိုတာကိုစင်စင်လင်းလင်းဖော်ပြဖို့လိုပါတယ်လို့လည်းပူဟန်မင်းကြီးကပြောကြောင်းရေးသားထားပါတယ်။ဒါအပြင်တချို့နိုင်ငံတွေဟာဒီမိုကရေစီအမိခံပြီးတော့သတင်းမီဒီယာပေါ်ချုပ်ချယ်မှုတွေဆက်လက်လုပ်နေကြတယ်လို့လည်းပြောကြောင်းရေးသားထားပါခင်ဗျာ
။ဆက်လက်ပြီးဇွန်လ20ရက်နေ့ထုတ်သည့်အရာဝတီသတင်းစာမှာလာဝီဝဲငေးသားထားတဲ့ဘာသာရေးပြုပြင်ပြောင်းလဲမှုစစ်တပ်ကကပြည့်ရပြည့်လုပ်လို့သလားဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်။မကြသေးမီကရန်ကုန်မှာကျင်းပခဲ့တဲ့ဘာသာပေါင်းစုံခမ်းနားတစ်ခုမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဦးအောင်ကိုကသူ့အနေနဲ့စိန်ခေါ်မှုပေါင်းစုံနဲ့ရင်ဆိုင်ခဲ့ရတယ်လို့မြန်မာမွတ်စလင်မီဒီယာတွေကိုပြောကြားခဲ့ကြောင်းဆောင်းပါးကိုအစချီရေးသားထားပါတယ်။နိုင်ငံတကာဖိအားတွေကြားကပဲမြန်မာနိုင်ငံဘာသာရေးအတိုင်းအဝိုင်းတွင်ပြောင်းလဲမှုတချို့ကိုဖော်ဆောင်ပေးနိုင်ခဲ့တယ်လို့လည်းဝန်ကြီးဦးအောင်ကိုကဆိုပါတယ်လို့ဖော်ပြထားပါတယ်။ February လတုန်းကလူငယ်တစုကထမင်းဝအောင်စားထားဆိုတဲ့စာရန်ပါတီရှပ်တွေဝတ်ဆင်ပြီးရှေ့နေဥကိုနီတိတ်ဆုံမှုစစ်ဆေးရာတရခွင်မှာလာရောက်ဆန္ဒပြခဲ့ကြတဲ့အတွက်သူတို့ကိုဖမ်းဆီးရေးယူဖို့တရားရုံးကအမိန့်ထုတ်ပေးမယ်လေရဲကဖမ်းဆီးခြင်းမရှိခဲ့ပါဘူး။ဒီအကြောင်းအရာဝတီကစုံစမ်းရမှာပြည်ရဲရေးကဖမ်းဆီးမိတ်မပေးခဲ့တဲ့အတွက်ဒီလူငယ်တွေကိုမဖမ်းဆီးခဲ့တာဖြစ်တယ်လို့သိရပါတယ်။ ပြည်ထောင်စုဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့နေဆက်ရေးရာဝန်ကြီးဌာနတို့ဟာစစ်တပ်ရဲ့ကုတ်ကဲမှုအောက်မှာရှိနေတာဖြစ်ပြီးလက်ရှိဥပဒေနဲ့လှုပ်ထုံးလှုပ်နီးတွေအရစစ်တပ်နဲ့တရားလွှတ်တော်ကဘသူတွေကိုဖမ်းဆီးရေးယူနိုင်တယ်ဆိုတဲ့ဆုံးဖြတ်ခွင့်အာဏာကိုစုပ်ကင်ထားတယ်လို့ဆောင်းပါးရှင်ကဆိုပါတယ်မြန်မာနိုင်ငံမှာမွတ်စလင်စန့်ကျင်ရေးသဘောထားဟာရခိုင်သမရဟောင်းဦးသိန်းစိန်လက်ထက်မှာပိုပြီးကျယ်ပြန့်ခဲ့တယ်လို့မဝါဒလိုအဖွဲ့မျိုးကလည်းလွတ်လွတ်လပ်လပ်လှုပ်ရှားခွင့်ရခဲ့တယ်လို့យေတာထားပါတယ်။2016 NLD အစိုးရအာဏာရပြီးနောက်မှာတော့မဝါဒအဖွဲ့ကိုတားမြစ်ပိတ်ပင်ခဲ့တယ်လို့ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကဖိနှိပ်ညှဉ်းပန်းတဲ့အပေါ်မှာလည်းအမေရိကန်ကရှုံချပစ်တင်ခဲ့ပါတယ်။မဝါဒအဖွဲ့ကိုပိတ်ပင်တဲ့အပေါ်မကြေနပ်ဆန္ဒပြသူတဒါဇင်လောက်ဖမ်းဆီးရေးယူခံခဲ့ရပြီးမဝါဒအဖွဲ့ဝင်တွေနဲ့အစိုးရကြားတင်းမာမှုတွေပိုများစေခဲ့ပါတယ်။လက်ရှိအစိုးရကအမျိုးသားရေးဘာသာရေးဆန္ဒပြပွဲတွေကိုကန့်သတ်စီစစ်ဖို့ပြင်ဆင်ချက်တွေအပေါ်မှာအမျိုးသားရေးဝါဒီတွေကကန့်ကွက်ခဲ့ကြတယ်လို့စစ်တပ်လွှတ်တော်ကိုယ်စားလှယ်တွေကလည်းဒါဟာဒီမိုကရေစီနီးလမ်းမကျဘူးလို့ပြောဆိုကြောင်းစောင်းမားမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတိုးတက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြင်းချင်းရေးရယူဖို့လိုအပ်တဲ့အပြင်တခြားဘာသာဝင်တွေအားလုံးနဲ့လည်းပေါင်းစည်းညီညွတ်မှုရှိဖို့လိုအပ်တယ်လို့မကြသေးမီကရန်ကုန်မှာကျင်းပခဲ့တဲ့ဘာသာပေါင်းစုံအခမ်းအနားမှာဥအောင်ကိုကပြောဆိုသွားကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ရှင်။အခုတော့မနေ့ခင်းတိုင်းနားဆင်နေကြ American Indian 3 English သင်ခန်းစာတွေကိုဒေါ်လလတန်းကစီစဉ်တင်ဆက်ပေးထားတဲ့အစီအစဉ်ကိုနားဆင်ဖို့အလှည့်ရောက်ပါပြီရှင
်ဒီကိရမနဲ့တင်ပြမယ် EDM အတုံးကတော့
Front Runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T Front ကရှေ့R-U-N-N-E-R, runner ga, a pye de ma, so ro, Sakwai Thun ye, dai yai, di be ga ro, shi ga pye ni de, lu bo. Idiom di be ga le, shi ma re, shi ga pye ni du, so yin, nai bo la la, a kong zong, lu lo, di be, yu nai ma re. Di dung ne ba de lu, George Groby de u ma go, na sin chi cha ya ao.
Jim Brown is the front runner in the governor's race.Most of the voters support him.
Jim Brown ha, pine uchu yi mu yue kao pwe ma, anan ya me alala kaung zung lu be bo. Me sanda shin amya su ga le, tu go thao khan ja de le lu ti be ya ba le. Upma go naw ta khaw na sin chi ja ya aw.
Jim Brown is the front runner in the governor's race. Most of the voters support him.
Anan ya bu alala a kaung zung lu phi ni de, su yin idiom a thong ya be lu pyo ma le.
Front runner.
Lu pyo lu ya ba le.အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်စီစဉ်တင်ဆက်ပေးခဲ့တာပါရှင်ဆက်လက်ပြီးအပတ်စဉ်မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံဘဟုအစိုးရနဲ့တိုင်းဒေသအင်အားစုတွေငြိမ်းချမ်းရေးကိစ္စမှာတရုတ်နိုင်ငံကထိထိရောက်ရောက်ဂျာဝင်ဆောင်ရွက်ပါရဲ့လားတရုတ်တို့မြန်မာနိုင်ငံအတွက်ယုံကြည်စိတ်ချရလောက်တဲ့စီဘွားပဲဟုတ်ရဲ့လားဆိုရယူနဲ့ပတ်သက်ပြီးတီဘောမဲဆန္ဒနဲ့ပြည်သူ့လွတ်တော်အမတ်ဟောင်းဦးရဲထွန်းနဲ့ဥကျော်ဆန္ဒဆွေးနွေးသုံးသပ်ထားပါတယ်တရုတ်ရဲ့မြန်မာနိုင်ငံအပေါ်သဘောထားကိုဦးရဲထွန်းကအခုလိုစတင်သုံးသပ်ပါတယ
်ဟိုတရုတ်ပြည်ရဲ့ငင်းကရှိခဲ့တဲ့သဘောထားကတော့ဒီသူတို့နိုင်ငံကဟိုမြန်မာလေးလာသုံးသပ်ရေးအင်စတီကျူရဲ့ပမောက္ခလီချန်ရန်ရဲ့ဟိုသုံးသပ်တဲ့စာရမ်းထဲမှာလည်းပါပါတယ်သူတို့ဒေတာဆိုင်ရာအစိုးရလို့ခေါ်တဲ့ယူနန်အစိုးရကိုနိုင်တာသူတို့ကဒီနယ်စပ်ကြအတိုင်းအတာလက်မှတ်ကြအဖွဲ့ကြီးတွေမွေးထားပြီးတော့မြန်မာနဲ့ကြားမှာအပေးယူလုပ်ဖို့ပေါ့နော်သူတို့ဒီအတိုင်းအတာမျိုးကိုမွေးအချင်းကြားကိုလက်သက်မွေးဆိုတဲ့ဒီလိုအစိုးရပိုင်းတောင်သူတို့ရှိတယ်ဆိုတော့အဲ့ဒီပြီးခဲ့တဲ့ကာလမှာကတော့ဟိုကျွန်တော်တို့သိတိတာတဲ့ကိစ္စကအူတိုင်းစိန်စူးစားခဲ့တော့အောက်ပိုင်းကအဖွဲ့တွေနဲ့အဆင်ပြေပြီးတော့ဒီပြုတ်နယ်ဆက်ကအဖွဲ့တွေနဲ့အဆင်မပြေရတဲ့အကြောင်းရင်းထဲမှာမြစ်ဆုံစီမံကိန်းကိုတစ်ဖက်သက်ရပ်လိုက်တဲ့ကိစ္စကတော်တော်လေးအဓိကကျပါလေ။အဲဒီကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာကိုကန်းကပုံကြားရှင်အဖွဲ့ဒီငြိမ်ပြီးတော့ဒီလိုဖြစ်သွားတဲ့ဥပုံကြားရှင်အဖွဲ့ကလည်းပြန်ပြီးတော့ဒီတိုက်ပွဲတွေပေါ်လာတယ်။ KIA ကလည်း UNFC တို့ဘာတို့နဲ့ပူးပေါင်းမဲ့နဲ့ဒီနောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပေါင်းပြီးတော့ဟိုဘက်ကနေပြီးတော့တိုက်တယ်။ဟိုဒါနဲ့ပတ်သက်ပြီးတော့ပြုတ်ပြီးနောက်ကနေပြီးတော့ဖိအားပေးတယ်လို့ယူဆရပါတယ်။
အဲ့တော့မြစ်ဆုံကိစ္စကိုလက်မခံညင်းပယ်လိုက်တဲ့အတွက်ကြောင့်တရုတ်ကတာကိုလက်ဆောက်ချလိုက်တဲ့သဘောပေါ့
။မှန်ပါတယ်ခင်ဗျာဖိအားပေးတာပေါ့လေ။အဲတဲလွန်သ
တစ်ခုအနေနဲ့ကဒီ CIA ဥက္ကဋ္ဌကနေ UNSC ကျွန်တော်တို့အစည်းအဝေးတစ်ခုမှာသူကနှုတ်ထွက်ရတဲ့အကြောင်းရင်းကိုသူပြောတဲ့အခါမှာအဲ့ဒီစကားလေးတစ်ခွန်းသူထွက်တာရှိပါတယ်သူကိစ္စတွေကျွန်တော်ပြောလို့မကောင်းလို့မပြောပြရသေးလဲကျွန်တော်တို့ UNSC ကနေဘာကြောင့်ထွက်ရတယ်ဆိုတာကျွန်တော်အကျေမပြောလို့တော့ပါဘူးဆိုတာသူပြောတာရှိပါတယ်တို့တော်လဲเนาะအဲ့ဒီနောက်ပိုင်းကျွန်တော်တို့နိုင်ငံကလည်းအစိုးရအပြောင်းလဲဖြစ်သွားတယ်ပြုတ်ပြည်ကလည်း policy အပြောင်းလဲဖြစ်လာတယ်ဖြစ်လာတဲ့အတွက်ကြောင့်မလို့ပြုတ်ပြည်နေနဲ့ဒေါက်ဆန်းစုကြည်အစိုးရနဲ့ပုံပြီးတော့ရင်းနှီးစွာဆက်ဆံပြီးတဲ့အခါကျတော့ဒီကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အနေအထားကိုအရင်သူတို့ထောက်ခံနေကြတဲ့ဆက်လက်ထောက်ခံပြီးတော့မြန်မာကိုပို့ပြီးရင်းနှီးနဲ့အဲဒီဆက်ဆံလာတာတွေ့ရတယ်နောက်ဒီနေဇက်ကလက်နက်ကင်အဖွဲ့တွေကိုလည်း NGO လက်ခံဖို့လက်မှတ်ထိုးပြီးတော့ငွေငွေဆွေးနွေးပွဲမှာပါဝင်ဖို့တိုက်တွန်းတယ်ဆိုတာကိုကျွန်တော်တို့ကြားရပါတယ်
တိုက်တွန်းရုံပဲပေါ့တိုက်တွန်းဘယ်မှာသိမရွေ့ပါလားတော့အဲ့ဒီဘက်ကမြောက်ပိုင်းအဖွဲ့ရည်ကြီ
းမှန်ပါတယ်မှန်ပါတယ်တရုတ်ပြည်အနေနဲ့ကအရင်တုန်းကကျွန်တော်တို့ဗမာပြည်ကွန်မြူနစ်ပါတီနဲ့တုန်းကလည်းဒီလိုပါပဲရေဝီယာအပြင်သူကသဘောထားပြောပြပြီးတော့ပြစ်စီခြင်းတဲ့ဥစ္စာကိုသူတို့မလုံမနေရဆိုတဲ့ပုံစံမျိုးသူအတင်းပြတ်တော့လို့လေတိတ်မရှိဘူးပေါ့နော်သို့တော့နားမထောင်ဘူးဆန့်ကျင်ဘက်လှုပ်လာတယ်ဂလန်ကစံလှုပ်လာတယ်ဆိုရဲအနေထားမျိုးဖြစ်တယ်ဆိုရင်တော့ तू ကတနည်းနည်းနဲ့ပေါ့တနည်းနည်းနဲ့ဒီပညာပေးတတ်ပါလေဥပမာဘာဒီကွန်မြူနစ်ပါတီဆိုရင်လဲ तू ကဆန့်ကျင်ပြီးတဲ့အခါကျတော့နော်ကျွန်တော်တို့ဘာဒီကွန်မြူနစ်ပါတီကောင်းဆောင်တခင်ပါတဲ့နေကတိကျောက်ပင်တဲ့ရန်နေပါလေဖြစ်ဦးရောက်ပန်းတဲ့ရန်နေပါလေဖြစ်အဲ့လိုဒီဖြစ်လာတဲ့အခါမျိုးမှာသူ့အဖွဲ့အစည်းကနေပုံကမှုတွေပါလေပေါ်လာတဲ့အခါမှာ तू ကမျက်စိမိတ်နေလိုက်တာမျိုးပေါ့နော
်ကျွန်တော်တခုဒီမှာကြံ့ညံ့မိကြီးမှာဗမာပြည်ကွန်မြူနစ်ပါတီကိုတရုတ်ကညဉ့်ညင်းစစ်စစ်ဖို့ပြောခဲ့လို့လားအဲ့ဟာကိုလက်မခံလို့တိုင်းရင်းသားပုံကမှုဖြစ်တဲ့အခါသူကပြစ်ထားရတယ်အဲ့ဒီဘောလား
မှန်ပါတယ်ခင်ဗျာဗမာပြည်ကွန်မြူနစ်ပါတီမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ရေးတဲ့စာအုပ်တုပ်ထွက်လာပါတယ်ဒေသိတ်တင်လေးထားတာရှိပါတယ်အဲ့မှာအင်းချောက်ပင်ကဒီဝါကြီးကွန်မြူနစ်ပါတီနဲ့နော်အစိုးရကြားမှာငញ្ញဆွေးနွေးဖို့တိုက်တွန်းတဲ့အခါမှာသခင်ပါတိန်တင်ကဒေါသတကြီးနဲ့ပေါ့နော်ဟိုတင်းချောက်ပင်ကိုခင်ဗျားတို့ကပြန်လည်ပြင်ဆင်ဝါဒလမ်းလိုက်ကြအကျိုးတော်တော်မလိုက်ဘူးဆိုတာမျိုးဖြစ်ပေါ့နော်အတော်လေးပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်အဲဒါကြောင့်မလို့စီဝေးတန်းလန်းနဲ့ပဲတင်းချောက်ပင်ကစီဝေးကဖက်သွားတာမျိုးတွေပါလေဖြစ်ခဲ့ပါလေအဲ့ဒီနောက်ပိုင်းမှာဝါကြီးကွန်မြူနစ်ပါတီရဲ့ပြည်သူရဲ့ဆက်ဆံရေးကမကောင်းတော့ဘူးပေါ့နော်
အဲ့ဆွေမျိုးပောက်ဖို့ဆိုရဲဟာဘယ်ဟုတ်မလဲဗျဆွေမျိုးပောက်ဖို့ဆိုတာကိုအမျက်ကိုမကြည့်ပဲနဲ့ကုညီကျင်တဲ့စေတနာမျိုးတော့မထားနိုင်ဘူးလေတကယ်တော့နိုင်ငံတိုင်းမှာသူအမျိုးသားအကျိုးစီးပွားနဲ့သူလုံးမှာပဲဆိုတော့အခုလောလောဆယ်မှာတော့တရုတ်ကအဲ့ဒီသဘောမျိုးထားနေတော့မယ်လားခင်ဗျာ
အဲအခုကတော့သူကဒီအချုပ်တိုင်းမှာဝင်ပါမိရတာဖြစ်နေတဲ့အခါကျတော့ဟိုကားလဲယူဆုပ်လဲသူဆိုတဲ့ပုံစံမျိုးပေါ့ထားတဲ့သဘောထားကလည်းနည်းနည်းမနိုင်ရခါကြတာအခုမှပြင်ရတာပေါ့လေခုနကျွန်တော်ပြောတဲ့ဒီပမောက္ခလီချန်ရန်ရဲ့စာရန်ထဲမှာကတော့အစိုးရကဒီသဘောထားကိုပြင်ဆင်ဖို့ဗမာပြည်ကိုဒီရိုးရိုးသားသားနဲ့ကူညီဖို့ဒီကျွန်တော်တို့နိုင်ငံရဲ့ပြည်ပခတ်တွေမှာဆိုလို့ရှိရင်လည်းအပြည့်သဘောနဲ့ပါဝင်ပြီးတော့စစ်စပ်ပြီးဆွေးနွေးပေးဖို့စာရန်မှာရေးသားပေါ်ပြထားတာတွေ့တယ
်ဒါပေမဲ့ UN နယ်ကပညာရှင်အဖွဲ့တစ်ဖွဲ့ပြုစုတဲ့စာရန်ဟာဟိုတရုတ်ပြည်ကွန်မြူနစ်ပါတီမှာအင်တန်ဩဇာကြီးပြီးတော့အာဏာရှင်ရန်ရာနဲ့အုပ်ချုပ်နေတဲ့ဖွဲ့စည်းတစ်ခုကိုလွှမ်းမိုးနိုင်ပါမလားဆိုတော့ကျွန်တော်တော့အကြီးကျယ်ဆန်ပြဖြစ်ပါတယ်တကယ်ကောဖြစ်လာနိုင်ရဲ့လားအဲ့မူဝါဒမျိုးပုံမှန်ယူပေါ်မှာ
အဲသူတို့ဟွာပေါ့လေဒီကတော့ United States ကမြန်မာပြည်လာရေး Institute ဆိုပေမဲ့တကယ်ကတော့သူကပြုတ်ကြည့်ကွန်မြူနစ်ပါတီရဲ့ဟွာပါပဲသူတို့ဒီမြန်မာနိုင်ငံလေးလာရေး Institute ကိုပြီးကဲမှာထားရတဲ့ဒီနာမည်ထားတာကပို့ပြီးလက်တွေ့ကြတဲ့အတွက်ကြောင့်လာထားတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ကျွန်တော်တခုစဉ်းစားမိတာဒီညမှာအတိုင်းသားအင်အားစုတွေနဲ့ညီညာရေးရသွားတယ်ဆိုရင်တရုတ်ကဘာများနစ်နာစရာရှိသလိုလဲသူတို့ဈေးစစ်နိုင်မဲ့ဒါ bargaining chips ကိုဆုံဆုံသွားတယ်လို့ယူဆရလောက်အောင်အခုခါမှာရောဒီနိုင်ငံတကာအခင်းအကျင်းရကြီးရင်လည်းပဲတရုတ်ကမြန်မာနိုင်ငံကိုအများကြီးကူညီပြီးတော့တစ်ဖက်သက်သူတို့ထင်သလိုစီးပွားရေးအပြင်ပေါ်လေဆိုကြပါစို့လုံးလုံးရနေခြေရင်လို့ပြောရင်တော့မှတ်မယ်မဟုတ်ပါဘူးဆိုတော့တရုတ်ကဘာများဒီတိုင်းရင်းသားတွေကိုလောလောဆယ်မှာပျောက်ပေးအောင်မယ်ဒီလူတွေကတော့ဆက်ကင်ထားအောင်မယ်ဆိုပြီးတော့ဘာဘယ်လိုများအဆုံးချနိုင်အောင်မယ်လို့ထင်တယ်လဲခင်ဗျာတရုတ်က
မှန်ပါရဲ့မှန်ပါရဲ့ဥချွန်လန်တာတုံးတတ်တယ်လို့မျိုးပဲဒီလိုမိစတစ်ဖက်ရေမုတ်တစ်ဖက်လုပ်နေတဲ့ policy ကရေရှည်အတွက်မကောင်းဘူး ကျွန်တော်ကြားတဲ့သတင်းတွေရဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့တရုတ်အထူးအရာကြီးကအဲဝါအဖွဲ့ကိုမတားခဏနှံ့လန်းပြီးတော့ဟိုဖုံးဆက်ပြီးတော့ဒီငင်းငယ်စင်းတွေဝဲတက်ဖို့ပြားပေးတယ်လို့ကြားရပါတယ်ဗျ။ဟု
တ်ကဲ့
ဆိုတော့ဟိုသူတို့အနေနဲ့ဟိုသူအတင်းအရမအမိန်ပေးတဲ့ဟာမျိုးကတော့ဟိုသူတို့ရဲ့သဘောတဘာဝအတိုင်းအဲ့လိုတော့လုပ်လို့မရှိဘူးပေါ့လေ။ဒါပေမဲ့ပြားပေးနေတာတော့သိကြပါလိမ့်မယ်။အ
ဲကျွန်တော်နောက်တစ်ခုသိချင်တာအဲမြစ်ဆုံကိစ္စနဲ့ပတ်သက်လို့တရုတ်ကမြစ်ဆုံကိုပြန်လုပ်နိုင်ဖို့မျှော်လင့်နေသေးသလား။သူတို့မဟုတ်သူတို့ရောကြီးတွေအများကြီးပေးရမယ်လို့တောင်းထားတယ်။ဒီကိစ္စပဲလို့အဆုံးသတ်မယ်ထင်ပါလေ။ပြန်ဆလာမလား။ဗမာပြည်ကရောကြီးတင်းတင်းတပူပေးပြီးတော့ကြေးသွားမယ်ထင်သလား။
ဒီကျွန်တော်တို့သိရသလောက်တို့ဒီအဖွဲ့အစည်းတွေကတော့ဟိုပြန်ပြီးတော့ဒီဟာကိုလှုပ်ချင်တဲ့သဘောရှိပါတယ်အဲသို့တော်လည်းအဲမြန်မာနိုင်ငံဘက်ကအခက်အခဲရှိတယ်ဆိုလို့ရှိရင်တော့တင်းတင်းနဲ့ညော်ကြေးပေါ့နော်ရကြင်တာပေါ့လေအဓိကစဉ်းစားမှာကျွန်တော်တို့နိုင်ငံဘက်ကဖြစ်ပါတယ်အတကယ်လို့မလုပ်ရဘူးဆိုလို့ရှိရင်လည်းတခြားဘယ်ကိစ္စကိုကျွန်တော်တို့ကပြေလုံမလဲပေါ့နော်နောက်တစ်ခါဒီလူနားလဲအောင်ဘယ်လိုရှင်းပြမလဲပေါ့အဲ့ဒီကိစ္စတွေနဲ့ပတ်သက်ရင်ဒီ NLD အစိုးရအနေနဲ့လည်းအခက်အခဲရှိပါတယ်ဒါကိုလည်းပြုပြာနားလဲပုံရပါတယ်ဒါကြောင့် तू ကသူ့အတင်းကြီးတော့ PR တော့မပေးဘူးသို့တော့ချိန်ကြာလာလို့ရှိရင်ဆုံးရှုံးမှုကလည်းများလာမယ်ဒီပမာဏဗန်တိုးတွေလည်းတက်လာမယ်ဆိုတဲ့အခါကျတော့ဟိုဒါကိုတော့ဟိုတတ်နိုင်လို့ရှိရင်မြန်မာဘက်ကလည်းကြိုးစားနေခြင်းတဲ့သဘောရှိပါတယ
်နောက်တော့ဖြူဘက်မှာလုံးမဲ့အထူးစီးပွားရေးဆောင်ဆိုတာပစံကသိပ်ပြီးတော့များလွန်တယ်သူတို့ရည်ရွယ်ထားတာနောက်ဆုံးတစ်နေ့မှာဟိုစီဟိုမှာဖြစ်တဲ့အတိုင်းသူတို့စီကအကျွေးယူရမယ်ဗမာကဟိုဖဲဝိုင်းမှာအတိုင်းစီကပစံချီပြီးတော့ပြန်ထိုးရတဲ့သဘောမျိုးဖြစ်မယ်ဆိုပြီးတော့ပညာရှင်တွေကအများကြီးထောက်ပြနေရတယ်အဲ့ကိစ္စကိုတရုတ်ကဘလောက်စေနာထားလို့လုပ်တယ်လို့
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အတိအကျထပ်လိုက်ရတဲ့သတင်းတစ်ခုကတော့ကြောက်ကြည့်ရင်းနဲ့စီမံကိန်းက 3.5 ဘီလီယံလောက်ကုန်ကြမယ်ပေါ့လေအဲ့ဒီမှာကျွန်တော်တို့အစိုးရဘက်ကိုသူတို့ပေးတာကမူလက1500ခိုင်နှုန်းပေါ့1500ခိုင်နှုန်းပဲယူမယ်ဆိုရင်ကျွန်တော်တို့ကငွေထပ်မဆောက်ရပဲနဲ့မြေစိုက်တယ်ဆိုတော့အနေမျိုးနဲ့ဒီဟာကို free share ရမယ်ပေါ့တကယ်လို့ 30% ကျွန်တော်တို့ကယူမယ်ဆိုရင်တော့အဲအဲ့ဒီယူမယ်နောက်ထပ်1500ခိုင်နှုန်းအတွက်ငွေစိုက်ရမယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့ဒါက 1.1 ဘီလီယံဒေါ်လာလောက်ရှိနေတယ်အဲ့ဒီအတွက်ကိုကျွန်တော်တို့အစိုးရကငွေမချဘူးတရုတ်ဘဏ်တွေကချီးရမယ်ဆိုရင်တော့ဘဏ်တို့ကဒီကဘာဘန်တို့ဘာတို့ကဟိုတန်တိုးတွေလည်းများတဲ့အတွက်အဲ့ဒီဟာကြီးမဆက်နိုင်လို့ရှင်ဆိုးရနေတဲ့ဒုက္ခရောက်နိုင်တယ်လို့ပြည်သူတွေပြောကြတာဖြစ်ပါတယ
်ဟုတ်ကဲ့ဦးရထွန်းဒါမဲ့လေ
ဒီမှာအစိုးရအနေနဲ့ကတော့ဥက္ကလိကလုပ်ငန်းရှင်တွေကိုကျွန်တော်တို့ထည့်လို့ရပါတယ်ဗျအဲ့ဒီဟို1500ခိုင်နှုန်းအတွက်အဲ့လိုဟိုသုံးသပ်ထားတာတခုကိုဖတ်လိုက်ရပါတယ်ခင်
ဗျဒါပေမဲ့အဲ့ငွေမဆိုင်နိုင်ရင်အဲ့ဒီကမြန်မာနိုင်ငံအတွက်ဘယ်တော့မှသုံးနိုင်မှာမဟုတ်တော့ဘူးလေနှစ်ပေါင်းရာနဲ့ချီပြီးပေးရတော့မှတရုတ်မင်းတို့ကြိုက်သလိုလုပ်ပြီးတော့ဆိုပြီးတော့အဲ့ချက်လည်းရှိသေးတယ်မလား
ဟုတ်ကဲ့ကျွန်တော်တို့ဒီဟိုနိုင်ငံနဲ့မတူတာတခုကတော့ဒီဟာလုပ်ပြီးလို့ရှိရင်ကျွန်တော်တို့အနေနဲ့ကတရုတ်ပြည်ယူနန်ပြည်နယ်နဲ့အမြန်ရထားလမ်းကားလမ်းဒီမှန်ကိန်းကိုပါဆက်ပြီးတော့ခွင့်ပြုမှဒီတမောစိတ်ကအလုပ်ဖြစ်လာမယ်အမြန်ဆုံးနေရလာမယ်သဘောရှိပါတယ်အဲ့ဒီဟာဆက်ပြီးတော့ကျွန်တော်တို့ကသဘောမတူဘူးမလုပ်နိုင်ဘူးဆိုရင်တော့ဒီတမောစိတ်ကန်းကခုနဦးကျော်စံနာပြောသလိုဒီအလုပ်မဖြစ်ဘဲနဲ့အဲဒီအခြေအနေပဲတင်နေတာမျိုးနဲ့အဆုံးသတ်နိုင်တာပေါ့လေ
ဟုတ်ကဲ့စီးပွားရေးနှောင်ညိုးတွေကတစ်ခုပြီးတစ်ခုရစ်ပတ်နေတဲ့ဆွဲသဘောပဲဗျာရုံများနေတဲ့သဘောအဲယထာလန်ကာလန်ဖောက်ရတာလဲမြန်မာပြည်အကျိုးစီးပွားရဲ့သူရဲ့ strategy အကျိုးစီးပွားသူရဲ့စီးပွားရဲ့အကျိုးစီးပွားပုံများတယ်ဆိုပြီးတွေ့ကြတာဟောကြားတချို့ဟာ
ဟုတ်ပါတယ်ခင်ဗျာအဲကျွန်တော်တို့အစိုးရအနေနဲ့ကအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့လက်မှတ်တွေမထိုးရသေးဘူးဆိုရင်ကျွန်တော်တို့ကအတိုးကိစ္စတစ်ခုပြီးဖို့လိုလိမ့်မယ်နောက်တစ်ခါကျွန်တော်တို့ကမြေအတုံးချခွင့်ပေးတဲ့အတွက်ကျွန်တော်တို့ဟိုရပိုင်ခွင့် percentage ကိုတိုးတောင်းဖို့လိုလိမ့်မယ်လို့ထင်ပါတယ်ဒါတို့ဒီလက်မှတ်မထိုးရသေးဘူးဆိုရင်တော့ကိုမနစ်နာအောင်လုပ်ဖို့လိုရဲထိုးပြီးကြမှာဒီစာချုပ်တွေကိုတစ်ဖက်သက်ရတာမျိုးဖြတ်တာမျိုးလုပ်ရင်တော့အဲကျွန်တော်တို့ဥသိမ်းစိန်တစ်ထက်ကမြေဆုံကိုတစ်ဖက်သက်ရတဲ့လိုမျိုးဖြစ်ရင်အဲ့တို့ဒေါ်လာပြောင်းသွားပေးတယ်လို့ဆင်းတဲ့အပြင်နိုင်ငံတကာယင်းမျိုးနံမှုနဲ့တခြားနိုင်ငံနဲ့ကကုမ္ပဏီတွေအပေါ်မှာလည်းရက်ခတ်မှုမကောင်းတော့ကျွန်တော်နိုင်ငံကိုလက်ဆောင်သွားနိုင်တာပေါ့လေ
ဥကျော်စံတားရဲ့မြန်မာရေးတုံးသက်ချက်ပြီးမှခုတစ်ပတ်သူယုံကြည်ရာကဏ္ဍမှာတော့ကုလသမဂ္ဂဌာနေဝန်ထမ်းတူဖြစ်တဲ့ဒေါ်နီနီဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်မမိုးဖြူစီစဉ်တင်ဆက်ပေးထားပါရဲ့ရှင်
ရှင် ပတ်သက်ပြီးပြောရမယ်ဆိုရင်ကျမတို့ရဲ့ inner peace လို့ခေါ်တဲ့အစိတ်ပိုင်းဆိုင်ရာအေးချမ်းမှုကျမတို့ဆက်သွယ်ပတ်သက်နေရတဲ့လူတိုင်းဝိုင်းနားလည်ဖို့နဲ့သူတို့အနေနဲ့သဟဇာတာဖြစ်ဖို့အတွက်အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့ကိုချင်းစာစိတ်ဆာနာစိတ်နဲ့ပတ်သက်ပြီးကျမဆွေးနွေးတင်ပြသွားချင်ပါတယ်လူရဲလို့ပြောလာရင်ကျမတို့ချင်းချင်းချစ်တတ်တဲ့စိတ်ခင်တဲ့စိတ်တနာတဲ့စိတ်ကိုချင်းစားတဲ့စိတ်ကကျမတို့အားလုံးစိတ်ထဲမှာရှိပြီးသားပါဒါပေမဲ့ကျမတို့စိတ်မကောင်းစရာတစ်ခုอ่ะပေါ့เนาะဒီကျမတို့ရဲ့စိတ်ခုံမှုတွေပြည့်နေတယ်အများတိုင်းရုန်းကန်နေရတဲ့ဒီကဘာကြီးမှာလူသားချင်းစာနာတဲ့စိတ်တဖြည်းဖြည်းညှော့နေလာတာကိုတွေ့ရပါတယ်ကျမတို့အားလုံးမှာမတူညီတဲ့ခံယူချက်တွေထင်မြင်ချက်တွေရှိနိုင်ပါတယ်ဒါကလည်းသဘာဝကြပါတယ်ဘာလို့လဲဆိုကျမတို့ကြီးပြင်းလာတဲ့လူတိုင်းဝိုင်းနေကျမတို့ရင်ဆိုင်လာရတဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးတော့ဒါဟာပြောင်းလဲနိုင်ပါတယ်။ဒါပေမဲ့နောက်ဆက်တွဲဆိုကြတော့ချွတ်ချွတ်နေရာတွေမှာဆိုရင်ကျမတို့တခြားလူတွေအတွက်စဉ်းစားပြီးတာညော့နေပြီးကိုယ့်အတွက်ကိုယ်ပိုစဉ်းစားလာတာကိုတွေ့ရပါတယ်။ဥမာအဖြစ်ပြောရမယ်ဆိုရင်ပေါ့နော်ကျမတို့မိဘတော်တော်များများတို့ရင်သားသမီးတွေကိုသင်ကြားပေးတဲ့အခါမှာဆိုရင်စာကျူးစားဖို့တခုတည်းမဟုတ်ဘဲနဲ့တခြားလူတွေထက်ပိုသားလာဖို့အတွက်တခြားလူတွေနဲ့အပြိုင်ဆိုင်နေလို့ဖို့အတွက်ပြောရတာ၊ဆုံးမတာတွေကိုတွေ့ရပါတယ်။မမရဲကလေးတွေတနေ့မှပညာချက်တွေဖြစ်လာမယ်နေရာတနေရာကိုရောက်လာမယ်ဒါပေမဲ့သူတို့တွေအတွက်စစ်မှန်တဲ့တငယ်ချင်းမိတ်ဆွေဆိုတာရှာပါလာနိုင်ပါတယ်ပြီးရင်တခြားလူတွေပေါ်မှာနားလည်နိုင်တဲ့စိတ်ညော့နေလာပြီးတော့နောက်ဆုံးမှဆိုရင်ကိုချင်းစာစိတ်တော်တော်လေးညော့နေလာတာတွေကိုတွေ့ရပါတယ်နောက်ပြီးတော့ကျွန်တော်တို့ရရွာထဲမှာကြည့်မယ်ဆိုရင်အဆင်ပြေတဲ့သူတွေရှိသလိုအဆင်မပြေတဲ့သူတွေလည်းအများကြီးရှိပါတယ်အရင်ကတော့ဆိုရင်ကျွန်တော်တို့ဒီလမ်းလူကြီးတွေရက်ွက်လူကြီးတွေอ่ะဗောနော်အစင်မပြေတဲ့သူတွေကိုပတ်ပိုးပေးတာမျိုးတွေအချင်းချင်းအဲ့လိုမျိုးစစ်စစ်လုံးလုံးရှိဖို့ပွဲလမ်းသဘင်လေးတွေလောက်တာမျိုးတွေတွေ့ရပါတယ်ဒါပေမဲ့အခုဆိုရင်ဒါတွေကလည်းယောနေလာပါတယ်ချွတ်ချွတ်နေရာတွေမှာဆိုရင်ဗောနော်တိုက်ခန်းနေနေတဲ့ခါမှာကျမတို့ရဲ့ဘေးတိုက်ခန်းမှာနေနေတာဘယ်သူတွေနေနေလဲဆိုတာတော့မှမသိတဲ့အနေအထားတွေအများကြီးတွေ့လာပါတယ်ဆိုတော့ကျမတို့လူမှုအတိုင်းဝိုင်းမှာဆိုရင်လည်းတယောက်နဲ့တယောက်အလံဝေးလာတာဝေးလာတာဗောနော်ကွာဟလာတာလေးတွေကိုလည်းတွေ့ရပါတယ်ပြပလောကကိုတဆင့်တိုးပြီးကြည့်မယ်ဆိုရင်ပေါ့နော်ဥမာအဖြစ်ကျမတို့ဘတ်ကားစီးတာနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်အရင်တော့ဆိုရင်ကျမတို့ထိုင်ကုန်နေရာကိုတက်ကြီးရွယ်ဝတွေမတန်ဆွမ်းနေအမျိုးသမီးတွေခလေးတွေတွင်ပြေးပါတယ်အခုဆိုရင်ဒါတွေကလည်းကျမတို့အဆိုင်ပုတ်တင်နေကိုပြောရတဲ့အထီကိုဖြတ်လာပါတယ်တယောက်ကိုတယောက်အလိုမျိုးပေါ့နော်နေရာပေးတာမျိုးမရှိဘဲနဲ့ချွတ်ချွတ်နေရာတွေမှာဆိုရင်အားကောင်းပေါင်းတဲ့အမျိုးသားတွေကထိုင်ကုန်လှူတာမျိုးတွေတောင်တွေ့ရပါတယ်ဒါတွေအားလုံးကကျမတို့ရဲ့ကိုချင်းစာစေရောင်းနေလာတယ်ဆိုတာကိုပြတဲ့ဥမာလေးတွေပေါ့နော်ပြီးတော့လုတ်ခွင်မှဆိုရင်လည်းအရင်အထက်ဆိုင်ပို့ပြီးစိတ်ဖိစီးလာပါတယ်ကျမတို့အထက်လူကြီးတွေကလမ်းအောင်ငယ်သားတွေကိုမညာမတာခိုင်းတာမျိုးစိတ်ဖိစီးမှုတွေပေးတာမျိုးအဲ့တော့ဝန်ထမ်းတွေကအလုပ်ပြီးလို့အင်ပြန်သွားတဲ့ခါမှာမိသားစုကြားထဲမှာလည်းမိသားစုပျော်ရွှင်မှုတွေပေါ်မှာသွားပြီးဆူဆူဝါးဝါးထိခိုက်နေတာကိုလည်းတွေ့ရပါတယ်ဒါကြောင့်ကျမတို့မတိလိုက်တဲ့အပြုအမူအပြောအဆိုအလုပ်တွေကသူများတွေရဲ့ဘဝမှာကြီးကြီးမားမားကြီးသွားပြီးထိနိုင်နေဆိုတာကိုလည်းသိဖို့အတွက်လိုအပ်ပါတယ်တစင်းပို့ပြီးကြည့်မယ်ဆိုရင်တော့လူတိုင်းဝိုင်းမှာပေါ့နော်ကျမတို့ခွဲခြားဆက်ဆံတာတွေနောက်တယောက်ကိုတယောက်အပြစ်မြင်တာတွေဒါတွေကလည်းကျမတို့ပုံမှာအများကြီးဆိုးကျိုးတွေဖြစ်စေပါတယ်ကျမတို့ကြောင်းမှခွဲခြားဆက်ဆံတာတွေနောက်လူမျိုးရေးဘာသာရေးခွဲခြားဆက်ဆံတာတွေမလိုလားအဲ့ကျလူမှုရေးပြဿနာပြည်ပကားတွေကိုဖြစ်စေပြီးတော့ကျမတို့လူမှုအတိုင်းဝိုင်းတစ်ခုလုံးပေါ်မှာဆိုးကျိုးတွေအများကြီးသွားပြီးဖြစ်စေပါတယ်ပြီးတော့ကျမတို့လူချင်းချင်းပေါ့နော်အထင်သေးတာမရှိအောင်နှိမ့်ချဆက်ဆံခြင်းမရှိပဲခွဲခြားဆက်ဆံခြင်းအနိုင်ကျင့်ခြင်းအပြစ်တင်ခြင်းဒါတွေမရှိပဲနဲ့တယောက်ကိုတယောက်နားလည်ပေးဖို့အတွက်ကိုချင်းစာစိတ်တွေမွေးဖို့အတွက်တကယ်ကိုအရေးကြီးပါတယ်အထူးသဖြင့်ကျမတို့ရဲ့လူငယ်လေးတွေပေါ့နော်ကျမတို့နိုင်ငံရဲ့တကယ်အနာဂတ်လေးတွေပါသူတို့ရဲ့စိတ်ထဲမှာဒေါသတွေမလုံမုံတိမှုတွေမရှိပဲတယောက်ကိုတယောက်နားလည်ဖို့အတွက်ကိုချင်းစာဖို့အတွက်ဒါတွေအားလုံးကအရေးကြီးရဲ့ဆိုတော့ကျမပြောချင်ပါတယ်ကျမတို့အားလုံးတယောက်ကိုတယောက်တကယ်နားလည်ပေးနိုင်နေတကယ်ကိုကျမတို့တယောက်ပေါ်တယောက်ကိုချင်းစာနိုင်နေဆိုရင်သိကြပါတယ်ကျမတို့နိုင်ငံငင်းငင်းချင်းချင်းအေးအေးချင်းချင်းနဲ့ကျမတို့ဖွံ့ဖြိုးရေးတယ်အများကြီးလုံနိုင်ပါတယ်လို့ပြောရင်းနဲ့ပဲကျမရဲ့အဆွေနှွေတင်ပြချက်ကိုကျမညီကုန်းချုပ်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ပေးထားတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှိမြတ်ခင်ဗျာကဘာကြီးကတဖြည်းဖြည်းကျင်းလာနေတယ်လို့ပိုပြီးရှုပ်ထွေးလာနေချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့သူ့မဟာမိတ်နိုင်ငံတွေကြားအမျိုးသားလူညုံရေးပြဿနာနဲ့နိုင်ငံခြားရေးမူဝါဒမှာစိန်ခေါ်မှုတွေတိုးလာနေပါတယ်ဒီစိန်ခေါ်ချက်တွေကိုဖြေရှင်းရမှာအမေရိကန်ရဲ့လူညုံရေးဆိုင်ရာထောက်ပံ့မှုအစီအစဉ်တွေက နိုင်ငံကြီးမူဝါဒမှာအရေးပါတဲ့နည်းလမ်းတွေဖြစ်ပြီးမဟာမိတ်တွေကြားမှာဒေသတွင်းလုံခြုံရေးတိုးမြင့်ဆောင်ရွက်ဖို့အမေရိကန်တပ်တွေနဲ့သတင်းအချက်လက်ဖလှယ်ဖို့စတာတွေကိုရေရှည်လှုပ်ဆောင်သွားကြဖို့နဲ့မဟာမိတ်နိုင်ငံတွေကလက်နက်ကင်တပ်တွေကိုစည်းစနစ်ကျပြီးကျွမ်းကျင်တဲ့စစ်တပ်တွေဖြစ်လာအောင်လေ့ကျင့်ပေးသွားရည်ပဲဖြစ်ပါတယ် IMET လို့ခေါ်တဲ့နိုင်ငံကအစ်ဖက်ဆိုင်ရာပညာရေးနဲ့လေ့ကျင့်ရေးအစီအစဉ်ဟာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနလက်အောက်ကနိုင်ငံရေးစီရေးဆိုင်ရာဘယူရိုကလှုပ်ဆောင်နေတဲ့အစီအစဉ်ပဲဖြစ်ပါတယ် IMET အစီအစဉ်အရနိုင်ငံသားစစ်တပ်တွေကအရာရှိစစ်သည်တွေနဲ့အရွေးချယ်ခံအရသားတွေကိုအမေရိကန်စစ်တပ်ရဲ့တင်နန်းတွေကတဆင့်ကျွမ်းကျင်သူတွေအဖြစ်လေ့ကျင့်နိုင်ဖို့ထောက်ပံ့ပေးနေသလိုအစစ်မြင့်အစ်ပညာတွေစီးပူးနိုင်ဖို့ကိုလည်းကူညီနေပါတယ် IMET ရဲ့အစီအစဉ်တွေထဲမှာယဉ်ကျေးမှုဖလှယ်ရေးဆိုင်ရာအစီအစဉ်တွေလည်းပါဝင်ပြီးအရသာထိန်းချုပ်မှုအောက်မှာစစ်တပ်ထားရှိမှုအာဏာခွဲဝေတုံးဆွဲမှုတရားစီရင်ရေးကိုဘယ်လိုကင်တွယ်သလဲဆိုတာတွေနဲ့အမေရိကန်တံပိုးလို့ပြောနေကြတဲ့လွတ်လပ်စွာပြောဆိုခွင့်သတင်းစာလွတ်လပ်ခွင့်နဲ့လူအခွင့်အရေးနိုင်ငံတကာဥပဒေတွေမှာတာဝန်ယူမှုတာဝန်ခံမှုစတဲ့အကြောင်းတွေသင်တန်းသားတွေကိုမိတ်ဆက်တင်ကြားပေးရေးပဲဖြစ်ပါတယ်တကယ်တော့ IMET အစီအစဉ်ဟာမဟာမိတ်နိုင်ငံတွေကစစ်တပ်ပိုင်းနဲ့အစိုးရပိုင်းမှာခေါင်းဆောင်ဖြစ်လာနိုင်မဲ့အလေလက်ကနေအစင့်မြင့်တက်မတော်အရာရှိတွေကိုအမေရိကန်အရာရှိတွေနဲ့ပုဂ္ဂိုလ်ရေးရရင်းနှီးစေပြီးကျွမ်းကျင်စစ်တီကောင်းတွေဖြစ်လာစေရေးအတွက်လေ့ကျင့်ပေးဖို့အဓိကရည်ရွယ်တာဖြစ်ပါတယ် IMET အစီအစဉ်ဟာ1986ခုနှစ်ကလေးကစလို့အမေရိကန်နဲ့သူ့ရဲ့မိဘနိုင်ငံတွေကြားလုံခြုံရေးအတွက်တည်တည်တသာတိုးမြင့်လှုပ်ဆောင်လာပြီးဆယ်စုနှစ်နဲ့ချီတဲ့လက်တွဲပေါ်တွေအဖြစ်လှုပ်လာခဲ့တာပါဒါဟာသိငဲ့တဲ့အစီအစဉ်ဖြစ်ပေမဲ့အချင်းကြလာတာနဲ့အမျှကဘာလုံးဆိုင်ရာလုံခြုံရေးမှာအကျိုးရလတ်ကြီးမားစေတဲ့စေကူးကောင်းတဲ့ယင်းနှီးမြှုပ်နှံမှုဖြစ်တယ်ဆိုတာလက်တွေ့မှာအကောင်းဆုံးသက်သေခံနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့ American Soya ရဲ့သဘောထားမြင်အားပေါ်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းသောတာရှင်များကိုထပ်မံအသိပေးအပ်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာဥကြော်ဇန်တာကသတင်းချင်းချုပ်ကိုတင်ပြပေးပါအောင်ရှင
်။အမေရိကန်ပြည်သူ့ကိုမက္ကဆီကိုနယ်စပ်ဖြတ်ပြီးတရားမဝင်ဝင်ရောက်လာတဲ့မိသားစုတွေကိုမိဘနဲ့သူတို့ရဲ့ငယ်ရွယ်သားသမီးတွေခေါ်ကြထားမဲ့မူဝါဒကိုသမ္မတဒေါ်နယ်ထရမ့်ကဖျက်သိမ်းပေးလိုက်ပါပြီ။မစ္စတာထရမ့်ဗုဒ္ဓဟူးနေ့ကလက်မှတ်ရေးထိုးလိုက်တဲ့ဒီအုပ်ချုပ်ရေးအမိန့်ဟာသူရဲ့ဆက်ခွန်လာကြာယာရုသက်တမ်းအတွင်းအထူးခြားဆုံးမူဝါဒပြင်ဆင်မှုတစ်ရပ်ဖြစ်ပါတယ်။မိသားစုတွေကိုအတူတကွထားရှိသလိုခိုင်မာထျောက်တဲ့နေကြသတ်မှတ်မှုရှိအောင်လည်းလုပ်ရမှာဖြစ်တယ်လို့သမ္မတထရမ့်ကဆိုပါရယ်အခုလိုအမိန့်ထုတ်ပြန်လိုက်ပြင်မဲ့တရားမဝင်ခိုးဝင်မှုကိုလုံးဝစီမံခံမှုဆိုတဲ့ zero tolerance policy ရတော့ဆက်လက်ရှိနေဦးမယ်လို့လည်းဆိုပါရယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကအမေရိကန်နှုတ်ထွက်လိုက်တဲ့အတွက်လစ်လပ်သွားတဲ့နေရာကိုတရုတ်နိုင်ငံကဝင်လာနိုင်ပွဲရှိနေပါရယ်အစ္စရေးကိုဝေဖန်တာနဲ့လူ့အခွင့်အရေးချိုးဖောက်တာကိုလက်မခံနိုင်တဲ့အဖွဲ့ဝင်တချို့ရှိနေတယ်ဆိုပြီးတော့အမေရိကန်ကဝေဖန်ပေမဲ့အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ဒီကောင်စီဟာကမ္ဘာပေါ်မှာလူ့အခွင့်အရေးတိုးမြင့်ရေးအကာအကွယ်ပေးရမှာရေးပါတယ်လို့အနောက်နိုင်ငံသံတမန်ကြီးတူကဆိုပါတယ်အထူးသဖြင့်ဆီးရီးယားမြောက်ကိုရီးယားအီရန်စရီလင်္ကာမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးအစီရင်ခံစာတွေကိုကောင်းကောင်းမွန်ထုတ်ပြန်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ဒီကောင်စီဟာ6ပြစ်ကင်းတော့မဟုတ်ပေမဲ့ထိရောက်မှုရှိတယ်လို့လည်းသူကဆိုပါတယ်တဘာဝ BND ရဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့လူကုန်ကူးမှုအန္တရာယ်အလားအလာရှိနေတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်9000ကျော်အထက်နိုင်ငံတကာအသိုင်းအဝါအထောက်ပံ့တွေပူပေးကြဖို့ Amnesty International လူ့ခွင့်ရေးအဖွဲ့ကဗုဒ္ဓဟူးနေ့ကကမ္ဘာဒုက္ခသည်များနေ့မှာဆော်ဟောလိုက်ပါတယ်။အဲ့ဒီမှာမိုးအကာထောင်ပေါင်း3000ကျော်ပျက်စီးခဲ့ပြီဖြစ်ပြီးအခုခါမှာဒဏ်ခံရမဲ့ဒုက္ခသည်အရေအတွက်20000လောက်ရှိနေတယ်လို့ကုလသမဂ္ဂခန့်မှန်းထားပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥကြော်ဇန်တာကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့ကြာတာပြည်မနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 58တို့ကနေအတံလွှင့်ပေးခဲ့တာပါ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအများသဆင်အောင်ပါ
This program has come to you from the Voice of America, Washington.